Welcome to the Voice of America in Burmese.
မင်္ဂလာပါရှင်ဝါရှင်တန်မြို့တော် VOA American Center ကနေ2020ပြည်ဒီဇင်ဘာလ5ရက်စနေနေ့ခင်းအစီအစဉ်ကိုစတင်ထုတ်လင်းနေပါပြီ။အခုရင်ဆုံးသတင်းအစီအစဉ်ကိုကျမအင်ဂျင်နိုင်နဲ့ကိုဝင်းမင်းတို့ကပူးတွဲတင်ဆက်ပါပါ။ထပ်ပေါ်လာနေပြီဖြစ်တဲ့ COVID-19 ကာဝယ်ဆေးနဲ့အတူနိုင်ငံတွေအနေနဲ့နောက်လာမယ့်ကပ်ရောဂါအတွက်စတင်ရင်းနှီးမြှုပ်နှံမှုနဲ့ပြင်ဆင်ကြဖို့လိုအပ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကတောက်ကြနေကသတိပေးပြောကြားလိုက်ပါတယ်
။ Despite years of warnings, many countries were simply
နိုင်ငံချင်းသတိပေးတာတွေရှိပေမဲ့လည်းနိုင်ငံအတော်များများဟာ COVID-19 အတွက်အဆင်သင့်ဖြစ်မနေသေးဘူးလို့ WHO ညွှန်ကြားရေးမှူး Tedros Adhanom Ghebreyesus ကကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့ကုလသမဂ္ဂထွေထွေညီလာခံကိုပြောကြားတဲ့မိကွန်းထဲမှာထည့်သွင်းပြောဆိုသွားပါတယ်။လူအတော်များများကမှားယွင်းစွာယူဆနေကြတာကသူတို့မှာခိုင်မာတဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ကသူတို့ကိုကာကွယ်လိမ့်မယ်လို့ထင်နေကြကြောင်း WHO အကြီးအကဲကပြောသွားပါတယ်။ SARS MERS စတဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေအပါအဝင်အခြားကူးစက်တတ်တဲ့ယောဂါတွေနဲ့ပတ်သက်ရင်နိုင်ငံတွေအနေနဲ့ကောင်းကောင်းကင်တွယ်နိုင်ခဲ့ပေမယ့်အခု COVID-19 မှာလည်းအလားတူကင်တွယ်ဖြေရှင်းကြဖို့WHO အကြီးအကဲကတိုက်တွန်းသွားပါတယ်။ဒါအပြင်နောက်လာမယ့်ကပ်ရောဂါကိုကာကွယ်ထိန်းချုပ်ဖို့အတွက်ရင်းနှီးမြှုပ်နှံမှုတွေကိုစတင်လှုံ့ဆော်တင်ကြောင်းလဲသူကအကြံပြုသွားပါတယ်။လက်ရှိတစ်ကမ္ဘာလုံးမှာ COVID-19 ကူးစက်ခံရသူပေါင်း 6.5 သန်းကျော်ရှိပြီးသေဆုံးသူပေါင်း 1.5 သန်းကျော်ရှိနေပါတယ်ရှင်။အီတလီနိုင်ငံမှာတော့ကြာသပတေးနေ့တနေ့တည်း COVID-19 ကူးစက်မှုပေါင်း 23,000 ကျော်ရှိခဲ့ပြီးသေဆုံးသူပေါင်း 933 နဲ့ဆန်းချိန်တင်ခဲ့ပါတယ်။ဂျိုးဘိုင်ဒန်ကသူ့အနေနဲ့သမ္မတအဖြစ်တာဝန်ထမ်းဆောင်ပြီဆိုတာနဲ့အရင်ဆုံးလှုပ်ဆောင်မှာကအမေရိကန်ပြည်သူတွေအနေနဲ့ရပ်ပေါင်း100ကျော်အောင်နှာခေါင်းဆီးမဖြစ်မနေဝတ်ဆင်ကြဖို့တောင်းဆိုမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုတားဆီးရင်နှာခေါင်းဆီးတက်ဆင်ဖို့နိုင်ငံအနေနဲ့မဖြစ်မနေကြာထမ်းဖို့သူကအရင်ကတည်းကတွန်းအားပေးနေတာဖြစ်ပါတယ်။ဒီလှုပ်ရှားမှုဟာနှာခေါင်းဆီးတက်ဆင်မှုကိုတန်တရားရှိခဲ့ပြီးနိုင်ငံရေးပြဿနာတစ်ခုအဖြစ်ပြုလုပ်ခဲ့တဲ့သမ္မတဒေါ်နယ်ထရန့်ကင်တွယ်ပုံကနေတိတာတဲ့ပြောင်းလဲမှုဖြစ်ရှိလာလိမ့်မှာပါ။အခုလိုနှာခေါင်းဆီးတက်ဆင်တဲ့အလေးချင်းဟာကပ်ရောဂါကိုကာကွယ်ရေးအလွယ်ကူဆုံးနည်းလမ်းတွေထဲကတစ်ခုဖြစ်တယ်လို့လူမှုကျန်းမာရေးပညာရှင်တွေကလည်းပြောဆိုထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ကြောင့်လူပေါင်း 2,800 ကျော်သေဆုံးခဲ့ပြီးဖြစ်ပါတယ်ရှင်။ဗြိတိန်နိုင်ငံ EU ကနေနှုတ်ထွက်တဲ့ Brexit ကာလနောက်ပိုင်းနှစ်ဖက်ကုန်သွယ်ရေးသဘောတူညီချက်ညှိနှိုင်းမှုတွေကိုဒီသတင်းပတ်အကုန်မှာအဆုံးသတ်နိုင်လိမ့်မယ်လို့ EU ဥရောပသမဂ္ဂအရာရှိတွေကတောက်ကြနေကပြောကြားခဲ့ပါတယ်။ဒါပေမဲ့လို့ဗြိတိန်အစိုးရဘက်ကတော့ဒီဆက်ဆက်ညှိနှိုင်းမှုတွေဟာဆက်ပြီးအခက်အခဲကြီးမားနေစေဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ EU အုပ်စုကနေဗြိတိန်အပြစ်သက်ထွက်ခွာမယ့်အချိန်ဖြစ်တဲ့ဒီဇင်ဘာ31ရက်မတိုင်ခင်တရင်လေးဘက်တောင်မလို့တော့တဲ့အချိန်မှာညှိနှိုင်းသဘောတူညီချက်တွေရဖို့နှိမ့်ဆက်နေပြီလို့ EU အရာရှိတအုပ်ကပြောကြားခဲ့ပါတယ်။ဒါပေမဲ့လို့လန်ဒန်မှာကြာသပတေးနေ့နောက်ပိုင်းအထိဆွေးနွေးခဲ့ကြပြီးတဲ့နောက်ဒီဒိအစိုးရရဲ့တုံ့ပြန်မှုကတော့အလားအလာသိပ်ပြီးကောင်းတာမျိုးမရှိပါဘူး။သဘောတူညီချက်တွေရဖို့ကြော်လွှားဖြေရှင်းနိုင်ရေးပြဿနာတွေရှိနေသေးကြောင်းဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကသတင်းထောက်တွေကိုပြောကြားခဲ့ပါတယ်။အီရန်ဘက်ကတိုက်ခိုက်မယ်လို့ချိန်ချောက်ထားတာကြောင့်နိုင်ငံသားတွေအနေနဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE နဲ့ဘာရိန်းစတဲ့ပင်လယ်ကွေ့နိုင်ငံတွေကိုခီးမသွားကြဖို့အစ္စရေးအစိုးရကတိုက်တွန်းလိုက်ပါတယ်။ဒီကဲတဲ့သတင်းပတ်တောက်ကြနေကအီရန်ထိပ်တန်းနျူကလ িয়ার သိပ်ပံပညာရှင်လောက်ကျန်ခံရပြီးအစ္စရေးကိုပြစ်မှတ်ထားတိုက်ခိုက်မယ်လို့အီရန်ဘက်ကချိန်ချောက်ပြောဆိုပြီးတဲ့နောက်ခီးသွားလာမှုသတိပေးချက်အဖြစ်ဒီဇင်ဘာ3ရက်နေ့ကအစ္စရေးကထုတ်ပြန်ခဲ့တာပါ။နျူကလ িয়ার ပညာရှင်လောက်ကျန်ခံရမှုနောက်ွယ်မှာအစ္စရေးရှိနေကြောင်းအီရန်ဘက်ကစွပ်စွဲခဲ့ပေမဲ့အစ္စရေးအစိုးရဘက်ကဘာမှတုံ့ပြန်ပြောဆိုခြင်းမရှိခဲ့ပါဘူး။မကြာသေးခင်ကပဲ UAE, Bahrain နိုင်ငံတွေနဲ့အစ္စရေးကတန်တမန်ဆက်ဆံရေးထူထောင်ပြီးသဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးခဲ့တာပါ။ဒါ့အပြင်အစ္စရေးခီးသွားထောင်ထဲချပြီးတော့လေဒီဇင်ဘာလအတွင်းပင်လယ်ကွေ့နိုင်ငံတွေကိုတွားရောက်လည်ပတ်ကြဖို့စီစဉ်ထားတာဖြစ်ပါတယ်။အီရန်နဲ့သူကြောတောင်နောက်ခံပေးထားတဲ့အဖွဲ့တွေဟာအရင်ကအစ္စရေးခီးသွားတွေနဲ့ဂျူးလူမျိုးအတိုင်းဝိုင်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာမျိုးရှိခဲ့ပါတယ်ရှင်။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 ညဘိုင်းဒိုမီတာ40 kHz 9.3 ညဘိုင်းဒိုမီတာ51 kHz 56.5 နဲ့ ဖိုင်းနမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ကျွန်တော်ဝင်းမင်းပါ။စနေနေ့မနက်ပိုင်း VOA American သတင်းရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်။နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှု3,000+အဖြစ်နည်းတဲ့အနေအထားမဟုတ်တော့တာမို့အရင်ရွေးကောက်ပွဲပြီးလူစုလူဝေးကြောင့်တန်းတမ်းမှုတက်လာတာမျိုးမဖြစ်ရအောင်ကာကွယ်ရေးအစွမ်းကုန်လုပ်ကြဖို့ပြင်းပြင်းထန်ထန်တိုက်တွန်းခဲ့ပါတယ်။မနေ့ကဒီကိုဗစ်နောက်ဆုံးအချိန်လေးကြီးတကူအစီရင်ခံတဲ့မေကွန်းတဲမှာဒေါက်ဆန်းစုကြည်ကရွေးကောက်ပွဲအပြီးမှာအခုလိုကူးစက်မှုတက်လာတာအပြင်မကြာခင်တစ်ဆောင်တိုင်းအားလိုက်ရတုန်းကလည်းလူစုလူဝေးတွေထပ်ဖြစ်ခဲ့တာရဲ့အကျိုးဆက်တွေထက်လာအောင်ပါလို့သတိပေးလိုက်ပါတယ်။ဒါကြောင့်အခုအချိန်ကာကွယ်သေးမရနိုင်ခင်လက်ရှိဆောင်းရာသီနဲ့လာတော့မယ့်ခရစ်မတ်နှစ်ကူးပွဲတော်အားလိုက်ရမှာလဲပိုကူးကုန်မှာစိုးရင်ဒီလူစုလူဝေးမဖြစ်အောင်နေပေးကြဖို့ကြည်သူအားလုံးကိုအနုအညွတ်အခုလိုတိုက်တွန်းသတိပေးလိုက်ပါလေ
အခုဆောင်းတွင်းမှာအေးလာပြီအေးလာတဲ့ခါကျလို့ရှိရင်ယောဂပိုးကပို့ပြီးတော့ပြန့်လွင်မယ်ဆိုတာကျွန်တော်တို့သတိပေးထားပြီးဖြစ်ပါတယ်ထပ်မံနေသတိပေးပါမယ်ဒီအခုဒီဆောင်းတိုင်းပည့်ရတရားတော့လွန်သွားပြီပေါ့နော်နောက်အခုကျွန်တော်တို့ Christmas ကာလနှစ်တကူကာလတွေကိုကျွန်တော်တို့ဥတည်နေပါပြီအဲ့ဒီအချိန်တွေမှာလေလူစုလူဝေးမဖြစ်ဖို့အင်တာမအရေးကြီးပါတယ်လူစုလူဝေးဖြစ်ချာနေအမျှယောဂပိုးပြန့်နေဆိုတာတော့ဒါတော့ကျွန်တော်တို့ဘယ်လို့မှရှောင်လို့မရတဲ့ကိစ္စပါပြတ်မှာပါပဲ
တော်ဆန်းစုကြည်ကဆက်ပြီးအခုကိုဗစ်ကူးစက်မှုကကြီးနေတဲ့တိုင်းတွေမှာလည်းကျန်ပွားလာမှုမနည်းတော့တာကြောင့်သေဆုံးသူကလည်း2000ကျော်လာကအစားထိုးမရတဲ့သေဆုံးမှုတွေဆက်မဖြစ်စေချင်သလိုနိုင်ငံတော်ဘက်မှလည်းအခုလိုမလွဲမရှောင်တာလူနာတွေအတွက်ဘတ်ဂျက်ငွေတွေအများကြီးသုံးနေရတာကြောင့်စီးပွားရေးပြန်လည်ထူဖို့ဆုံးရှုံးမှုတွေဖြစ်လာမှစိုးရိမ်ရတယ်လို့ဆိုပါတယ်။ဒါအပြင်ကာကွယ်ဆေးအတွက်လည်းအတိုင်းအတာတစ်ခုသာနိုင်ငံတကာကလှူဒါန်းထောက်ခံတာရနိုင်ပြီးအများစုကနိုင်ငံတော်ဗန္ဒာတဲကပဲဝယ်သုံးရမယ့်အချိန်မှာဒီကိုဗစ်လူနာပြင်းထန်လူတူအတွက်ကုန်ကြဆေးဟာလူတစ်ထောင်အထိကာကွယ်ဆေးထိုးပေးနိုင်တဲ့ငွေပမာဏမှုကူးစက်မခံရအောင်ဝိုင်းဝန်းကာကွယ်ကူညီပေးကြဖို့ကိုလည်းအလေးနဲ့တောင်းဆိုလိုက်ပါတယ်အခုလိုအချိန်မှာနိုင်ငံထဲမနေ့ကတော့ကိုဗစ် -19 ရောဂါကူးစက်သူ1502ဦးနဲ့သေဆုံးသူ32ဦးရှိခဲ့တာကြောင့်စုစုပေါင်းပိုးတွေ့သူ96520ဦးနဲ့သေဆုံးသူပေါင်း2059ရှိလာပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျ။ရာထဲချီတဲ့ Ranger တွေကိုဝေးလံတဲ့ Bus and Char ကျွန်းကိုပို့တဲ့ကိစ္စနဲ့ပတ်သက်လို့ဝေဖန်မှုတွေပေါ်ထွက်လာပြီးတဲ့နောက်ကုလသမဂ္ဂလူခွင့်ရေးဖွဲ့တွေနဲ့တခြားနိုင်ငံတကာအတိုင်းဝိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စစ်မှန်တဲ့ကြိုပမ်းမှုတွေကိုထက်လို့ဖြတ်စည်းမလုပ်ဖို့ဒါမှမဟုတ်လွဲမားစွာအထိပယ်မကောက်ယူကြဖို့ဘင်္ဂလားဒေ့ရှ်အစိုးရကပြင်းထန်စွာသတိပေးထုတ်ပြန်လိုက်ပါတယ်။မြန်မာအစိုးရအနေနဲ့ဒုက္ခတွေတွေပြန်လဲလက်ခံရေးအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝန်ဝိုင်းဝန်းတိုက်တွန်းပေးချင်တာလည်းလက်တွေ့ကျတဲ့လုပ်ရဖြစ်တဲ့စေတနာကိုရေရှည်ဖြည့်ရှင်းနိုင်မဲ့တခုရီတော့အနည်းလမ်းဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနကတောက်ကြနေညပိုင်းကထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။ဒုက္ခတွေတွေပြန်လဲနေရာခြားတဲ့အကိုဝေဖန်နေမဲ့စာလူခွင့်ရေးဖွဲ့တွေအနေနဲ့ဒုက္ခတွေတွေမြန်မာနိုင်ငံကိုဘေးကင်းလုံခြုံစွာပြန်သွားနိုင်ရေးအတွက်တိုးမြင့်အားထုတ်ကြဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။ကောက်ဆက်စစားမှရှိတဲ့ရေဂျာဒုက္ခတွေ1600ကိုဘဆန်ရှားချွန်းကိုပထမအဆုံးအနေနဲ့ပြောင်းရွှေ့နေရခြားထားလိုက်တာဟာသူတို့ရဲ့သဘောဆန္ဒလျောက်ဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။ဘဆန်ရှားချွန်းကိုအခုလိုပြောင်းရွှေ့မှုနဲ့ပတ်သက်လို့တချို့ဒုက္ခတွေကဖိအားပေးခံခဲ့ရတယ်။တချို့တွေကပြောင်းဖို့ဆုံးဖြတ်ချက်ကိုပြန်ပြင်လိုကြတယ်လို့ကုလသမဂ္ဂအနေနဲ့ကြားသိရကြောင်းနေရောမြို့ကုလသမဂ္ဂဌာနချုပ်မှာတောက်ချာနေကကျင်းပခဲ့တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအထွေမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရော့ကထည့်သွင်းပြောကြားခဲ့ပါတယ်။ဒါအပြင်သူကဆက်ပြီးမနေ့ကကြောင်းရွှေ့မှုတွေလှုပ်ဆောင်နေတဲ့ကာလအတွင်းဒုက္ခတွေရဲ့သောကဝင်နေတဲ့စိတ်မချမ်းမြေ့ဖွယ်ရာမျက်နှာတွေကိုလည်းကျွန်တော်တို့မြင်တွေ့ကြရပါတယ်။ဒီကိစ္စနဲ့ပတ်သက်လို့စိုးရိမ်ကူပန်ကြောင်းကျွန်တော်တို့ဘက်ကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုအကြောင်းကြားထားပြီးဖြစ်ပါတယ်လို့အထွေမှုချုပ်ရဲ့ပြောခွင့်ရမစ္စတာဒူဂျာရော့ကပြောသွားတာပါခင်ဗျာ။ပါကစ္စတန်စစ်တပ်ကတော့သမိုင်းကြောင်းရာသူ့နိုင်ငံတဲ့အာဖဂန်နစ္စတန်ဘက်ကဝင်ရောက်လာနေမှုတွေကိုဟန်တားတဲ့အနေနဲ့ကီလိုမီတာ2600ဝန်းကျင်ရှည်လျားတဲ့နိုင်ငံ21ချက်မှာလာမယ့်2လအထိပြီးအောင်ချန်စီကိုကာသွားမယ်လို့ပြောလိုက်ပါတယ်။ဒီဆုံးဖြတ်ချက်ကိုတော့ပါကစ္စတန်စစ်တပ်ဘက်ကတရင်ထုတ်ပြန်ရေးဌာနက VOA ကိုတောက်ချန်နေမှာအသိပေးခဲ့တာဖြစ်ပါတယ်။နှစ်နိုင်ငံတွေဆက်မှာအာဖဂန်ဘက်ကစစ်သွေးကြတွေမော်ခိုကူးသူတွေနဲ့တခြားတရားမဝင်တဲ့ဆက်ချက်လှုပ်ဆောင်မှုတွေကိုဟန်တားဖို့ကြိုးစားတဲ့အနေနဲ့2019ခုနှစ်မှာခြံကာတဲ့အစီအစဉ်ကိုစတင်ခဲ့တာပါ။ပါကစ္စတန်နောက်ဘက်ခြံဒေသမှာခြံစီယုတ်ကာရဲမှုတွေ80%ကျော်ပြည်စည်နေပြီဖြစ်ကြောင်း ဒီကိစ္စကိုတာဝန်ယူဆောင်ရွက်နေတဲ့ ISRB ဌာနကကြော်ပါတယ်ခင်ဗျာ2050ခုနှစ်မှာကာဗွန်ဓာတ်ငွေ့ကင်းစင်တဲ့အခြေအနေရောက်နိုင်ရေးအတွက်ဒေါ်လာ19ဘီလီယံကျော်ရင်းနှီးမြှုပ်နှံသွားမယ်လို့ဂျပန်ဝန်ကြီးချုပ်ယိုရှိဟီရာဆူဂါကပြောကြားလိုက်ပါတယ်ဂျပန်နိုင်ငံရဲ့ထုံနှံစင်လာအရလွှတ်တော်ညဲပေါ့ရဲ့စီဝေးပွဲမပြီးဆုံးခင်တည့်ရက်လို့တောက်ချာနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးချုပ်ဆူဂါကအခုလိုပြောကြားလိုက်တာပါသူ့ရဲ့အဆိုပြုချက်ဟာတဘာဝပတ်ဝန်းကျင်ရေးကိစ္စနဲ့ပတ်သက်လို့ဂျပန်နိုင်ငံအနေနဲ့အရှိကိုကြီးမားတဲ့ခြေလှမ်းတစ်ရပ်တိုးလိုက်တာဖြစ်ကြောင်းတဲ့တော်တွေကိုဝန်ကြီးချုပ်စုကားကပြောလိုက်ပါတယ်။ Wireless လက်ကမ်းဖုန်း data ဆက်သွယ်ရေးနဲ့ဆိုင်တဲ့သုတေသနတွေ၊လုံခြုံရေးအတွက်ပါဝင် Digital နည်းပညာနဲ့ဆိုင်တဲ့ကဏ္ဍမှာလည်းဒေါ်လာ30ဘီလီယံနီးပါးရင်းနှီးမြှုပ်နှံသွားဖို့စီစဉ်ထားကြောင်းဝန်ကြီးချုပ်ကဆိုပါတယ်။ COVID-19 ကာယရောဂါနဲ့ပတ်သက်လို့ပြောရမှာတော့ Coronavirus နဲ့ခံရသူလူပုဂ္ဂိုလ်တွေနဲ့စီးပွားရေးလုပ်ငန်းတွေပြန်လည်ထူလာရေးအတွက်ရှေ့သတင်းပတ်တွင်စီးပွားရေးဆိုင်ရာအထောက်အကူပြုစီမဲ့အစီအစဉ်တရားကိုအဆိုပြုသွားမယ်လို့ဝန်ကြီးချုပ်ကပြောပါတယ်ခင်ဗျာ။စနေမနက်ခင်းသတင်းတွေကိုမိုက်ရင်ချင်းနိုင်တဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
ကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာအစိုးရဆေးရုံတွေမှာဒါမကပုဂ္ဂလိကဆေးရုံတွေမှာပါလူနာတွေကိုကုသမှုပေးဖို့မကြခင်ခွင့်ပြုတော့မယ့်အကြောင်းပြောပြပေးခြင်းပါရဲ့ကျွန်မမိခါပါကယောဂါကူးစက်သူတိုးလာတာနဲ့အမျှဆေးရုံတွင်ကုသရသူတွေလည်းတိုးလာနေတာကြောင့်ပုဂ္ဂလိကဆေးရုံတွေမှာပါကျန်းမာရေးဝန်ဆောင်မှုပေးနိုင်ဖို့စီစဉ်ခဲ့တာဖြစ်ပါတယ်။ကနဦးအစီအစဉ်အနေနဲ့ရန်ကုန်မြို့ကပန်းလိုင်နဲ့အကယ်ဒမီဆေးရုံတွေကိုခွင့်ပြုဖို့စီစဉ်နေတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ကိုဗစ်လူနာတွေကိုကုသပေးနိုင်မဲ့ပုဂ္ဂလိကဆေးရုံတွေကိုမကြသေးခင်ကပဲကွင်းစင်းစစ်ဆေးပြီးခွင့်ပြုချက်ပေးဖို့စီစဉ်ထားကြောင်းလည်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနပြောခွင့်ရသူဒေါက်တာတန်းနိုင်စိုးက VOE ကိုပြောပါတယ်
။ဟိုပထမဆုံးတေယုံနေရောတော့ဟိုမီးစင်းရမယ်အနေထားဖြစ်နေပေါ့နော်။ဒီအဖွဲ့တွေလည်းစင်းစစ်ပြီးသွားပြီပေါ့နော်။စင်းစစ်ပြီးတဲ့ဆေးရုံတွေစင်းစစ်ပြီးသွားပြီ။အဓိကတော့ကျွန်တော်တို့ဆေးရုံတွေမှာတုံနေတဲ့လက်ပါပဲ။လူနာရေးတက်ပေါ့နော်ဆက်ဆက်တည်ပေါ့အထူးသဖြင့် ICU တို့ HCU တို့ပေါ့နော် High Dependency Unit တို့ကြီးမဲ့လူရှိရမယ်စက္ကရာပြည့်စုံမယ်နော်နော် HR ဘိုင်းတို့ criteria တွေတက်မှတ်တာပေါ့တက်ခွဲတန်းဆိုဘယ်လိုစင်တန်းရှိရမယ်လို့ဒီကတော့သူတို့ဘက်က proposal တင်တဲ့ဆေးဦးတွေကျွန်တော်တို့ဘက်ကဖြစ်ပေးနေပေါ့နော်ဒါတွေကမကြခင်မှာခွင့်ပြုချက်တွေတည်းထွက်လာတယ
်ယောဂကူးစက်သူလူနာတွေတိုးလာနေတဲ့အတွက်အစိုးရဆေးရုံတွေမှာ window ဝင်ဖို့ဖြစ်လာတာတွေကို short ချနိုင်ဖို့ယောဂကူးစက်မှုတွေအတိအကကြုံနေရတဲ့ရန်ကုန်တိုင်းနဲ့မန္တလေးတိုင်းအတွင်းကပုဂ္ဂလိကဆေးရုံတွေကိုကျန်းမာရေးဝန်ကြီးဌာနကခွင့်ပြုဖို့အစီအစဉ်ခဲ့တာဖြစ်ပါတယ်ခွင့်ပြုချက်ရဖို့အတွက်ပုဂ္ဂလိကဆေးရုံတွေကလျှောက်ထားရမှာဖြစ်ပြီးကိုဗစ်လူနာတွေကိုစောင့်ကြည့်ကူတာပေးမဲ့လိုအပ်တဲ့နေရာထိုင်ခင်းတဲ့အစီအမံတွေကိုပြင်ဆင်ထားရမှာလည်းဖြစ်ပါတယ်။ပုဂ္ဂလိကဆေးရုံတွေအနေနဲ့ကျန်းမာရေးဝန်ဆောင်မှုအတွက်တင့်တော်တဲ့ငွေကြေးပမာဏကောက်ယူဖို့နဲ့ဝန်ဆောင်မှုပေးမဲ့ကိစ္စတွေကိုအသေးစိတ်ညှိနှိုင်းနေတယ်လို့လည်းမြန်မာနိုင်ငံပုဂ္ဂလိကဆေးရုံအသင်းဥက္ကဋ္ဌဒေါက်တာထင်ပေါ်ကပြောပါတယ်။
cost fixed cost ရဲ့ variable cost ဆိုရပြုရှိတယ် fixed cost ကနိုင်ငံတော်တင်ပြပေးရတယ်ဒီမှာ test ဖြစ်တယ်ဆိုတော့နိုင်ငံတော် charge လုပ်တဲ့ဈေးတွေကတော့အများဒါ fixed cost ကတော့အခန်းကြီးကလည်းသူ့လိုမျိုးရရှိတာပါလူနာခန်းကြီးစေုံတစ်ခုနဲ့တစ်ခုကတင်ကြည့်အခန်းကြီးက fixed လုပ်လို့ရတယ်ဒါဝန်ဆောင်ကတွေက fixed လုပ်လို့ရတယ်လူနာတစ်ယောက်ချင်းရဲ့ပြီးစီရမယ်အနေထားမတူဘူးတချို့ရတယ်ပါယောဂါမှမရှိတဲ့အခုမှကိုယ်ကြီးဖြစ်တာငကိုယ်လေးကစီးကျိုးတွေးတို့နှလုံးယောဂါတွေရှိနေတဲ့သူကတော့ဒီလူကြီးကြတော့ကျွန်တော်တို့ကသူ့ကိုသူ့ပြီးမဲ့ဈေးဝါဆိုတော့ယောဂါခံမရှိတဲ့လူတွေဆိုင်အများကြီးများပါလိမ့်မယ်အဲ့ဒီခါကြီးကွဲပြားမှုရှိအများကြီးများရှိတယ်အဲ့ဒါ variable cost ဆိုကျွန်တော်တို့ကသတ်မှတ်အဲ့တော့ variable cost ကတော့ as cost ဖြစ်မှာပေါ့ဒီကြာသင့်မလို့ဘူးခဲ့
ကိုဗစ်လူနာတွေကုသရေးမှာပုဂ္ဂလိကကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေပါဝင်ရမှာဖြစ်ပေမဲ့စိန်ခေါ်မှုတွေလည်းရှိနေတယ်လို့ဒေါက်တာထင်ပေါ်ကပြောပါတယ်။အထူးသဖြင့်ကတော့ကတ်ယောဂါကာလကြာရှည်လာတာနဲ့အမျှကျန်းမာရေးဝန်ထမ်းတွေလိုအပ်ချက်ကြီးမားလာတာကြောင့်လိုအပ်တဲ့ကျွမ်းကျင်သူတွေရဖို့ခက်ခဲနိုင်တယ်လို့လည်းပြောပါတယ်
။အိရှာဆိုတဲ့ဆရာဝန်ဆရာမတွေရဲ့ဒီစူပေါင်းပါဝင်မှုဖြစ်ဘောလုံးပေါ့ပမာဏတူတော့ရဖို့ကျွန်တော်တို့ตรอลีไลฟ์ที่เอาซีโอมาเลยอธิบดีนาเบสก็อยู่ปูแกละกันกายการရှင်เซียงเซียงมาก็ถูกเลยลงสู้ตุ้มีตาสู้ก็กั้นกั่วตานี่ရှိเลยจ้ะเพราะฉะนั้นดีเฉยมาแฟคทอรี่เจ้าหน่วยเลยอ่ะดูเราพวกเหนื่อยลงไม่อยากไม่ต่อตะซะตรุกู้เสร็จขันยาเองก็คงสู้เลยอ่ะเราก็ตัดสินซะอ่ะเนี่ยสู้ไอ้ตาด้วยเลยเราก็อินชูแรนซ์ซื้อไว้ได้ တို့တွေကို commitment နေပေးရတယ်။သမီးတို့တကယ်သားတို့ဖြစ်လာရင်ကျွန်တော်တို့အဆုံးအထိဆေးဝါးတောင်းရင်ကုပေးရပါမယ်ဆိုတော့ဒီ commitment တွေနဲ့ပေးရတဲ့အတွက်ကြောင့် pressure လည်းများပါတယ်။ဟုတ်နော်။ဆိုတော့ဒီ challenge ကအကြီးဆုံး challenge ပါ။
မြန်မာနိုင်ငံအဝန်ကပုဂ္ဂလိကဆေးရုံ230ကျော်မှာကိုဗစ်လူနာကုသရေးဌာနဖြင့်လက်ခံကုသဖို့ပုဂ္ဂလိကဆေးရုံပေါင်း52ခုကကျန်းမာရေးဝန်ကြီးဌာနနဲ့သဘောတူထားပြီးကနဦးစံတတ်တဲ့အနေနဲ့ဆေးရုံနှစ်ခုကိုခွင့်ပြုဖို့စီစဉ်လိုက်တာဖြစ်ကြောင်းလည်းမြန်မာနိုင်ငံပုဂ္ဂလိကဆေးရုံအသင်းကပြောဆိုထားပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းအထိထုတ်ပြန်ချက်အရကိုဗစ်ရောဂါကြောင့်သေဆုံးသူ 2,000 ကျော်နဲ့ကူးစက်သူ 9,000 ကျော်ရှိနေပါတယ်။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်
။ကျန်တော်ဝင်းမေပါရခိုင်ပြည်နယ်ကမချင်းပါဖြစ်ခဲ့တဲ့ရွေးကောက်ပွဲအပြင်ချင်းပါနိုင်ရေးဂျပန်ဆိုရာချူးကိုယ်စားလှယ်မစ္စတာဆာဆာကာဝါအနေနဲ့ဒီပတ်ထဲ UEC ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့နိုင်ငံတော်ဆိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့ကိုတွေ့ဆုံခဲ့ပါတယ်။ဒါပေမဲ့အခုအချိန်အထိဒီရွေးကောက်ပွဲချင်းပါနိုင်ဖို့ရေရရမကြားရသေးတာမို့စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။ဒီအကြောင်းမစ္စတာဆာဆာကာဝါဂျပန်မပြန်ခင်စတာဝရီနေ့ကတွေ့ခဲ့တဲ့ရခိုင်အမတ်တူနဲ့နောက်သုံးသက်သူတူကိုမေးရမှာမြောင်းမျိုးကဖြည့်သူတော်ကိုယ်စားလှယ်ဦးလာစောကအခုလိုဆက်ရှင်ပြပါတယ
်ဆက်ဆက်တော်ဝန်နဲ့တွေ့ပါတယ်သူကတော့ထိုင်သွားတဲ့ကြည်ကြုံရဲ့နောက်ဒီပြောမှာတွေ့ခဲ့တဲ့အကြောင်းတွေကိုတော့ခင်းအားဖြင့်တော့ပြောပြပါတယ်အဓိကတော့ရုပ်ောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့တွေ့တယ်ဆိုတဲ့အကြောင်းပြောပြတယ်သူကရခိုင်မှာရှိတဲ့ဒီကိုယ်တိုင်တော်ရောက်ခဲ့တဲ့အခြေအနေတွေပြောပြတယ်ရခိုင်မှာရုပ်ောက်ပွဲလုံးနိုင်တယ်ဆိုတဲ့အနေအထားတစ်ခုရှိတယ်ဆိုတာကိုသူအမခံပြီးပြောပြတယ
်ဟုတ်ကဲ့အဲ့တော့ရွေးကောက်ပွဲကော်မရှင်ဘက်ကရောဘယ်လိုအကြောင်းပြန်ခဲ့တယ်ချာလဲ
ရွေးကောက်ပွဲကော်မရှင်ဘက်ကတော့ပထမတစ်ခါလုံးလုံးကတော့ဝန်ကြီးဌာနနှစ်ခုရဲ့လုံခြုံရေးကိစ္စကြောင့်တိုင်မာရွေးကောက်ပွဲမရှိတော့ဘူးပြောတယ်အဲ့တော့သူကအခုတော့လုံခြုံရေးကိစ္စလည်းကျမတော်နဲ့တခိုင်အေးအေးကြီးကြားထဲမှာဒီမှုရတော့တကြုံတရားပြစ်တက်ခတ်တာတွေလည်းမရှိဘူးသူမြောက်လုံးကလည်းယူကော့ဘွယ်ဖြစ်ဖို့တောင်းဆိုထားတယ်။နောက်ရခိုင်ပြည်ယူကော့ဘွယ်ကော်မရှင်ကလည်းယူကော့ဘွယ်ဖြစ်ဖို့တောင်းထားတယ်ဆိုတဲ့အကြောင်းကိုသူကပြောတော့ယူကော့ဘွယ်ကော်မရှင်ကတော့ပြတ်သားတဲ့အဖြေတော့မပြောပါဘူးခင်ဗျာ။သူကအဲ့ဒီရှေ့ကလုံခြုံရေးကိစ္စကြောင့်ဟိုရခိုင်မှာယူကော့ဘွယ်မဖြစ်တဲ့ကိစ္စကိုပဲထပ်ပြီးတော့ပဲပြောပြပါရစေ
။ဟုတ်ကဲ့။အဲ့တော့သူခမန်းချက်ကဘယ်လိုရှိလဲ
။ခမန်းချက်ကတော့ဘာမှမပြောဘူး
။ဟုတ်ကဲ့။ဒေါ်ဆန်းစုကြည်နဲ့တွေ့တာရော
။ဒေါ်ဆန်းစုကြည်နဲ့တွေ့တာကတော့သူကဟိုတခြားကိစ္စတော့ပြောအဲ့ယူကော့ဘွယ်ကော်မရှင်ယူကော့ဘွယ်ကိစ္စပဲပြောတယ်လို့ပြောပါရစေ။အဲ့တော့ဒေါ်ဆန်းစုကြည်ကလည်းပဲဒီကိစ္စဟာယူကော့ဘွယ်ကော်မရှင်နဲ့ဆွေးနွေးပြီးသားဖြစ်တဲ့အကြောင်းဆိုတဲ့သဘောမျိုးပဲပြောပါရစေ။ယူကော့ဘွယ်ကော်မရှင်ကပြောရဖာလုပ်ပါရစေ။သူအရင်ကတော့ယူကော့ဘွယ်ကော်မရှင်ကိုပြောတယ်လို့ပဲချိန်နေရအကုန်လုံး ready ဖြစ်တဲ့အကြောင်းပေါ့လေ
ဟုတ်ကဲ့အဲ့တော့သူ့အနေနဲ့ရောအာရမှုအာမရမှု
သူအဲ့ဒါမျိုးတော့မပြောဘူးခင်ဗျာသူကကျွန်တော်တို့သူရခိုင်ခရီးစဉ်နဲ့ပတ်သက်ပြီးချိန်တဲ့အကြောင်းအဲ့ဒါပဲပြောပါတယ
်ဟုတ်ကဲ့အဲ့တော့ဘယ်တော့လောက်ဒီအကြောင်းပြန်နိုင်မယ်လို့ပေါ့သူမျှော်လင့်ထားတာ
အဲ့ဒါလည်းမပြောဘူးခင်ဗျာကျွန်တော်တို့ကလည်းသိချင်တာပေါ့ယူကော့ဘွယ်ဖြစ်မလားမဖြစ်ဘူးလားဘုရားသားပြောတာဗာဒါဖြစ်ဖြစ်ရှင်းပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဦးလာဆိုခင်ဗျာအဲ့ဒီတော့အခုလိုဒီဂျာဝန်ဆောင်ရဲ့ပြီးတဲ့အပိုင်းမှာလက်ရှိအဓိကအေးရခိုင်တံတမန်နဲ့အစိုးရဘက်ကလည်းအခုရွေးကောက်ပွဲပြန်ဖြစ်လာနိုင်ဖို့အတွက်အမြန်ဆုံးဘာတွေစပြီးတော့လွှတ်ဆောင်တင်တာကိုကျွန်တော်တို့နိုင်ငံရေးသုံးသပ်သူဂျာတာရန်ညွတ်သိန်းကိုဆက်မေးထားရမှာသူကအခုလိုစပြီးရှင်းကြပါလေ
ဆက်ဆက်ဆက်ကွာဝါရဲ့ခီးစဉ်အပြီးမှာတကယ်ဆုတ်ဆုတ်ကန်ကန်ပေါ့လေကျန်တဲ့ကောင်းကြီးမမြင်ရသေးတာဟာဒီညီလိုင်းဆွေးနွေးမှုတွေမှာအယုံကြည်မှုတိကျောက်ရေးမှာအားနည်းချက်တွေလိုအပ်ချက်တွေရှိနေတာလားလို့မေးခွန်းထုတ်ပြန်ရှိပါတယ်။အဲစိုးရိမ်တာကတော့တတိယအကြိမ်လွတ်တော်အစည်းအဝေးတွေမစတင်ခင်ရခိုင်ပြည်နယ်ရဲ့မြို့နယ်ကိုမြို့နယ်မှာရွေးကောက်ပွဲတွေမလုပ်နိုင်ခဲ့ဘူးဆိုရင်ရခိုင်ပြည်နယ်မှာဒီစစ်အချိန်တွေပြန်ပြီးတော့မြင့်တက်လာမလားစိုးရိမ်ကြရဖြစ်ပါလေ
။ဟုတ်ကဲ့လက်ရှိမှာဘလိုမျိုးဒီအခန့်အတားတွေမျိုးပေါ့နော်အခက်အခဲတွေမျိုးရှိနေတယ်လို့သုံးသပ်မိတယ
်။အေးအေးအနေနဲ့ဖန်ကြီးချင်းသိမ်းထားတဲ့ဒီလူကိုယ်စားလှယ်လောင်း၃ဦးထဲမှာအနည်းဆုံးအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်း၂ဦးကိုအမြန်ဆုံးကြံ့လွတ်ပေးနိုင်မယ်ဆိုရင်ဟိုအစိုးရအနေနဲ့ကအမြန်ဆုံးပေါ့လေတခိုင်ပြည်နယ်အခြေစိုက်ပါတီတွေကဒီခေါင်းဆောင်တွေနဲ့အတွေ့အကြုံဆွေးနွေးပြီးတော့အဲ့ဒီတပြိုင်နက်မှာပဲဒီပြည်တော်စုရွေးကောက်ပွဲကော်မရှင်အနေနဲ့လည်းပဲဒီကျွန်တော်တို့ဒေသဆိုင်ရာရွေးကောက်ပွဲကော်မရှင်အနေနဲ့အမြန်ဆုံးဆက်သွယ်ပြီးတော့ရွေးကောက်ပွဲကျင်းပနိုင်ဖို့ ဟုတ်ကဲ့ဟာလာကောင်းဆုံးရှိတဲ့ရက်ွက်တွေကြေးရွာတွေမှာနော်ရွှေတော်ပွဲကျင်းပနိုင်မှုကိုပြင်ဆင်တဲ့လို့မြင်ပါတယ်အဲ့ဒါအပြင်အစိုးရနဲ့တက်မတော်အနေနဲ့အေးအေးနဲ့လည်းပဲနိုင်ငံတော်ကတော့ဝဲယူတော်ဟိုင်းနိုင်ဆွေးနေဆောင်ရွက်တဲ့နယ်လို့မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးပါတယ်ဒေါက်တာဂျေမေသိခင်ဗျာကျွန်တော်ဝင်းမြမရခိုင်ပြည်နယ်ရသေးတော်မြို့နယ်ကဒေသခံမျိုးသမီးတူဦးကိုဓမ္မပြုကျင့်ခဲ့တယ်လို့ဆွဆွေးထားတဲ့တပ်မတော်သားသုံးကိုရှစ်သတင်းတစ်ပါးမှာစီရင်ရှင်းရှင်းလင်းလင်းကြောင်းပြောပြပါမယ်ကျွန်တော်တက်နိုင်ပါ လက်နက်ကနေပြခတ်တဲ့ဂျုံခေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းရသေးတော်မျိုးနယ်ဦးကကြေးပါမှာပြီးခဲ့တဲ့ဇွန်လ26ရက်နေ့ကတပ်သုံးစစ်ကြောရွေမျိုးသမီးတအူးကိုတမ်တော်သားသုံးဦးကချင်းချောက်ပြီးဓမ္မပြုကျင့်ခဲ့တဲ့ဆိုတဲ့ဆက်ဆွေးချက်နဲ့ကရင်ကန်ရှင်မျိုးသမီးကစစ်တွေမျိုးမှရေးစခန်းမှာဇူလိုင်လ10ရက်နေ့ကမုံဖွင့်တိုင်ကြခဲ့ပြီးနောက်အခုနောက်ဆုံးအရေးယူဖို့စီစဉ်နေတာဖြစ
ည်အကျဉ်းစစ်တရားရုံးမှာဒီလိုကိုအကျဉ်းခုံရုံးဖွဲ့ပြီးတော့ပေါ့ဒီစစ်ဆေးပါတယ်စစ်ဆေးတဲ့အခါမှာဒီလိုတက်မတော်သားသုံးဦးစလုံးကလည်းဒီတော့ကကျူးလွန်လေလို့ဒီလိုဝန်ခံတယ်ဝန်ခံတဲ့အတွက်ကိုဒီလိုကိုဒီပေါ့1959ခုတက်မတော်အဲ့ဥပဒေပေါ်မှာတစ်တစ်လေးကကြေရသူကိုဒီဆွေးချက်တင်ပါတယ်တက်မတော်သားတဦးကိုပုံမှန်3ခုနဲ့ဆွေးချက်တင်တယ်ဆယ်လက်တက်မတော်သားတဦးကိုဒါတော့ပုံမှန်3ခုနဲ့ဆွေးချက်တင်ပါတယ်
တင်မှုကျူးလွန်တဲ့တမတော်သား၃ဦးကိုလာမယ့်ဒီဇင်ဘာလ၁၀ရက်နေ့မှာမင်းရှာမှာဖြစ်ပြီးတင်မှုကျူးလွန်ခဲ့တဲ့တမတော်သား၃ဦးထဲက၂ဦးကိုပုံမှန်၃ခုနဲ့ဆွေးရှက်တင်ခဲ့ပြီးကြံတဲ့၂ဦးကိုတော့ပုံမှန်၂ခုနဲ့ဆွေးရှက်တင်ထားကြောင်းလဲတရားလွှတ်တော်ရှင်းနေတော်မြတ်သူစာကပြောပါတယ
်ပုံမှန်ခုနော်ဗနေဖြစ်တင်မှုပါနော်နေဖြစ်တင်မှု36ဒါတမတော်ရဲ့ဥပဒေပုံမှန်87ပြီးတော့နေဖြစ်တင်မှု366တမတော်ရဲ့ဥပဒေပုံမှန်87ရဲ့ဒါပြီးတော့တမတော်ရဲ့ဥပဒေပုံမှန်35နဲ့အဲ့ဒီတအုပ်ပေါ်ပေါ့နော်ဆက်တော့ဒါပုံကိုဆက်ဆက်ပြီးတော့ပုံမှာ3ခုနဲ့ဆက်ဆက်ပြီးတော့အဲ့တဲ့နောက်တအုပ်ကဆိုလို့ရှိရင်နေဖက်ပြမှု36တင်တော့အုပ်ရေပုံမှာ87ပြီးတော့တက်တော့အုပ်ရေပုံမှာ68ပြည့်နေနေပြီးတော့အဲ့ဒီပုံမှာ2ခုနဲ့အဲ့နောက်ထပ်တက်တော့ဒါတအုပ်ကိုဆက်ဆက်ပြီးပါတယ်ဆက်နေတက်တော့ဒါတအုပ်ကိုဆိုလို့ရှိရင်အဲ့ဒီနေဖက်ပြမှုပုံမှာ36ရဲ့တင်တော့အုပ်ရေပုံမှာ87ပြီးတော့ဒီတက်တော့အုပ်ရေပေါ်မှာ48နဲ့ဒီပြီးတော့ပုံမှန်တစ်ခုနဲ့အာကျန်တဲ့အဲဒီတက်တော့ဒါတော့ကိုဆွေးရှက်ကြပါတယ
်မြန်မာနိုင်ငံတွင်းကစည်ရေးပဋိပက္ခတွေရှိနေတဲ့တိုင်းဒေသတွေမှာတက်တော့ဘက်ကမျိုးသမီးတွေပေါ်ဒီမှာကျူးလွန်ခဲ့တဲ့မှုပေါင်း2010ကနေ2014ခုနှစ်ထိကိုယ်စီလင်းမှုရှိတယ်လို့မျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကထုတ်ပြန်တဲ့စီရင်ခံမှာဖော်ပြထားတယ်လို့နော်စီစီကပြောပါတယ်ပြည်မှုကျူးလွန်သူတွေကိုထိုက်တန်တဲ့အဖြစ်ပြစ်စီရှင်တယ်လို့လည်းမျိုးသမီးကြီးလှုပ်ရှားနေတဲ့မျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအဖွဲ့ရဲ့တွင်းရင်မှုနော်စီစီကပြောပါတယ
်ကျမတို့နောက်ဆုံးရလာမှာပြည်ရကလောက်ဆိုရင်ဒီလိုတော့အမှုတွေကဘာမှမယူပါလေတရားမယူဆိုင်ရပဲနဲ့ဒီလိုဒီတိုင်းပဲထားခဲ့တယ်ပြီးလို့ရှိရင်ကျူးလွန်တဲ့သူကလည်းဟိုကပြစ်ဒဏ်ကျင်းလို့ခွင့်ပေးတယ်ပေါ့နော်တကယ်ပြည်မှုကျူးလွန်တဲ့သူကိုတကယ်ထိုက်တန်တဲ့အပြစ်တွေကိုပြည်သူရှင်နဲ့ပြီးလို့ရှိရင်အခုကသူတို့ကျူးလွန်တဲ့ဒီဒီလိုမျိုးစစ်ပွဲမှာမရေကျင့်တဲ့အမျိုးသမီးတွေကတကယ်ရာဇဝတ်မှုမကဘူးနော်စစ်ရာဇဝတ်မှုကကျူးလွန်တဲ့ပြည်မှုတွေဖြစ်တယ်ပေါ့နော်ဆိုတော့ထိုက်တတာနဲ့ဟိုပေါ့အယူဆောင်ရက်တင်နဲ့ပြစ်ဒဏ်ပေးတင်နေပေါ့နော
်စီရေးတင်မှာမှုတွေဂျုံခဲ့ရတဲ့ရခိုင်ပြည်နယ်မှာအမျိုးသမီးတွေပေါ်လင်ပိုင်းဆိုင်ရာနိုင်ချင်းစော်ကားတာပါဝင်လူခွင့်ရေးရှုဖောက်မှုတွေကျူးလွန်ခဲ့တဲ့ဆွဆွေးမှုတွေမကြာခဏထွက်ပေါ်လေရှိပေမဲ့ထိရောက်တဲ့အရေးယူမှုမရှိဘူးဆိုပြီးပြည်တွင်းပြည်ပလူခွင့်ရေးလှုပ်ရှားသူတွေဝေဖန်နေကြတာပါအခုမှုမှာကာယကံရှင်မျိုးသမီးတွေကျူးဆောင်ပေးနေတဲ့ရှင်းနေတော်မြတ်သူစာကတော့ထိုက်တင်တဲ့ပြစ်ဒဏ်စီရင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
အဲကျမတို့ကတော့ကျမတို့ကတော့ဒီကုံလုံးကြီးသူလူတွေနဲ့အတူဒီမိနာတဲ့အမျိုးသမီးနဲ့အတူလာမယ့်ရုံးချင်းဖြစ်ရဲ့လေကိုကျမအရန်ကိုဒီလိုဟာစောက်ဟောပါပေါ့ရင်ခုန်ပြီးတော့စောက်ဟောပါပေါ့ဆက်ဟောညော်လိနေတယ်ပေါ့နော်ဆိုတော့ဒီမိနာတဲ့အမျိုးသမီးကအရာလေပေါ့နော်သူတို့သူ့အပေါ်မှာကျူးလွန်ထားတဲ့လေပြစ်မှုနဲ့ညီညာတဲ့ပြစ်တယ်ကိုဟိုချမဲ့ပေးနေခြင်းလေပေါ့သူ့အရာပေါ့ကျူးလွန်နေဒီအပေါ်မှာပေါ့နော်အဲဒီလိုချမှတ်ပေးခြင်းနဲ့ချမှတ်ပေးဖို့လို့လေကျမတို့အရင်ညော်လင်းနေပါရဲ့လို့
တော်တော်သူအမှုရင်ဆိုင်နေရတဲ့ရှင်နေနဲ့ပတ်သက်လို့ပုံမသိရှိနိုင်အောင်တမ်းတော်ပြောခွင့်ရသူကိုမင်းမြန်ဖို့ကြိုးစားခဲ့ပေမဲ့ဆက်တွေ့လို့မရရှိခဲ့ပါဘူး။လွန်ခဲ့တဲ့2019ခုနှစ်တုန်းကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့အာစာရိုဟင်ဂျာဆွန်ရောက်အုပ်စုကိုလိုက်လံရှင်းလင်းခဲ့တဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့စစ်စင်ရေးတွေအတွင်းရိုဟင်ဂျာမျိုးသမီးတွေပေါ်ဓမ္မပြုကျင့်မှုတွေပါဝင်လူခွင့်ရေးရှုဖောက်မှုတွေကြီးကြီးကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးဖွဲ့တွေကဆွဆွေးဖူပါတယ်ဒါပေမဲ့လေရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်သိမှမပြုတဲ့တပ်မတော်နဲ့မြန်မာအစိုးရဘက်ကတော့နိုင်ငံတကာဆွဆွေးနေတဲ့လောက်လူခွင့်ရေးရှုဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်ခဲ့တဲ့လုပ်ရတူကိုလည်းစုံစမ်းဖော်ထုတ်အရေးယူတာတွေရှိခဲ့ကြောင်းတုံ့ပြန်ထားပါတယ်ခင်ဗျာကျွန်တော်တက်နိုင်စစ်တွေမျိုးကနေတရင်ပြပို့ထားတာဖြစ်ပါတယ်
ပါစနပ်တင်ဒီနေ့ကဗတ်မီဒီယာရီထဲမှာမြန်မာနိုင်ငံအကြောင်းသုံးသပ်ရေးသားထားတဲ့ဆောင်းပါးတချို့ကိုတင်ပြလိုပါတယ်။ဥယင်အဘော်မူရင်းအုံထုံတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကြိုဆိုတာပါ။ Japan urges Suji to hold by elections in Myanmar ethnic state. မြန်မာနိုင်ငံအတိုင်းအတာပြည်နယ်မှာရပ်ဖြတ်ရွေးကောက်ပွဲကျင်းပသည့်ဟုဒေါ်ဆန်းစုကြည်ကိုဂျပန်ကတိုက်တွန်းလိုက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ Nikkei Asia Review မှာယူရှိနီတာရီရဲ့ဆောင်းပါးကိုဖတ်ရပါတယ်။ပြည်ရဲ့ရွေးကောက်ပွဲမှာမပါဝင်ခဲ့ရတဲ့ရခိုင်ပြည်နယ်ဒေသတချို့မှာသူခေါ် by elections ရပ်ဖြတ်ရွေးကောက်ပွဲတွေစောစောစီစီကျင်းပပြီးဖို့ဒေါန်ဆွမ်းစုကြည်ကိုဂျပန်အထူးစံကိုယ်စားလှယ်ယူဟေဆာဇာကာဝါကတိုက်တွန်းလိုက်တယ်။ဒါရခိုင်ပြည်နယ်မှာအပြစ်ခတ်ရစေးရီဓမ္မမဟုတ်ညဉ့်ဉန်းရေးအတွက်အရေးကြီးတဲ့ challenge plan ဖြစ်တယ်လို့သူကပြောကြောင်းနေထားပါတယ်။စီနာဝန်နာအဖွဲ့အစည်းတစ်ခုဖြစ်တဲ့ Nippon Foundation ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဆာဇာကာဝါကကျပ်စပင်းနေရဒေါန်ဆွမ်းစုကြည်နဲ့တွေ့ဆုံတဲ့အခါမှာဒီကိန်းပြည်မှာရွေးကောက်ပွဲစောစောစီစီမကျင်းပနိုင်ရင်စုပမှုတွေပုံမကြီးထွားလာစီပြီးညီညာရေးအလံဝေးသွားနိုင်တယ်လို့လည်းပြောကြရတယ်လို့ဆိုပါတယ်။ဒီကိန်းပြည်အတွင်းဩဇာချက်ထွင်လာနေတဲ့အေအေရခိုင်တပ်တော်ဟာတရုတ်နဲ့နေကြမှုရှိတယ်လို့လည်းယူဆပါတယ်။မြန်မာအစိုးရနဲ့တိုင်းဒေသနဲ့ကိုင်းဖွဲ့ရဲ့အကြားဝင်ရောက်စည်းစပ်ပြီးတာကိုနှစ်ဖက်စလုံးကနှိမ့်သက်လူလာကြတယ်လို့လည်းသုံးသပ်သူတို့ကကြေညာထားပါတယ်။ချမ်းပြည်ဒေသတချို့မှာလည်းအလားတူရွေးကောက်ပွဲကျင်းပပြီးနိုင်ဖို့သူအနေနဲ့ဝင်ရောက်စည်းစပ်ပေးမဲ့အစီအစဉ်ရှိပေမဲ့ပြည်ပကလူတွေရဲ့အလွန်ကျွံတွန်းအားပြမှုဟာပြည်ပကကိုပုံမဆွေရသွားစေနိုင်တဲ့စတာသတိထားဖို့လွတ်တယ်။တကယ်တော့မြန်မာပြည်သူတွေကိုမြန်မာပြည်သူတွေကသာအချင်းချင်းဖြည့်ရှင်းကြမှာဖြစ်တယ်လို့လည်းသူကပြောကြောင်းညွှန်ထားပါတယ်။သူတို့ဂျပန်အနေနဲ့ကတော့နှစ်ဖက်စကားပြောနိုင်တဲ့အခင်းအကျင်းကိုဖန်တီးပေးမဲ့အပြစ်ခတ်ရဆဲကြတာနဲ့တပြိုင်နက်စာနာမှုအကူအညီတွေနဲ့စာနာရေးခါတွေထောက်ပံ့ပေးမယ်စာတင်ကြောင်းတွေစီးပင်းကန်တွေတိဆောက်ပေးသွားမယ်ဒါဟာညီညာရေးအစည်းအဝေးတွေပဲဖြစ်တယ်ဒီလိုပုံစံနဲ့ပဋိပက္ခဖြည့်ရှင်ရဲ့နီလန်ဒစ်ကိုလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောကြောင်းရေးသားထားပါတယ်ခင်ဗျာ
ယူရီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ကလာပါရှင်အခုဆက်ပြီးတော့အမျိုးသမီးခန္ဓာကိုချမခင်ရွှေထွေးကတင်ဆက်ပေးပါမယ်လူမှုမနယ်လုပ်ငန်းတွေမြန်မာနိုင်ငံမှာစနစ်တကျလှုပ်ဆောင်လာနိုင်ဖို့ဆိုရင်ဒါကိုကျွမ်းကျင်ပညာရပ်တစ်ခုအဖြစ်သင်ကြားပို့ချပေးဖို့လိုအပ်တယ်လို့လူမှုဝန်ထမ်းတွေလမ်းနိုင်ရမယ့်ခြေဝတ်စံနှုန်းတွေစနစ်တကျချမှတ်ထားဖို့လိုအပ်တယ်လို့မြန်မာနိုင်ငံထွေးလူမှုဝန်ထမ်းလုပ်ငန်းတွေအကြောင်းလိလာသူတည်သနာစာတမ်းပြည့်စုံနေပြီးမကြာခင်မှာတော့ဒီကယ်လီဖိုးနီးယားပြည်နယ်လာစီယာဗာတက်ကတူကနေပါရဂူဘွဲယူဖို့ရှိနေတဲ့မတ်မီရှဲခမောင်းကပြောပါတယ်လူမှုဝန်ထမ်းလုပ်ငန်းတွေမှာအနည်း20လောက်ကိုယ်တိုင်ပါဝင်လုပ်ကင်ခဲ့ပြီးဒီဘာသာရပ်ကိုအထူးပြုလေ့လာထားတဲ့ပညာရှင်တယောက်အနေနဲ့မြန်မာနိုင်ငံကလူမှုဝန်ထမ်းလုပ်ငန်းတွေပုံမှန်တိုးချဲ့လာအောင်ဘာတွေအကြံပြုချပါလဲ။နိုင်ငံတစ်ခုဖွံ့ဖြိုးရေးမှာလူမှုဝန်ထမ်းလုပ်ငန်းတွေရဲ့အခန်းကဏ္ဍကဘလောက်ထိအရေးပါသလဲ။ဒီကဏ္ဍမှာအမျိုးသမီးတွေအများအပြားပါဝင်လှုပ်ရှားနေတာကြောင့်ဒီကဏ္ဍစနစ်တကျဖွံ့ဖြိုးလာရင်အမျိုးသမီးတွေအတွက်ရောဘယ်လိုတိုးချဲ့မှုတွေခံစားလာရနိုင်မလဲဆိုတာတွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမမီရှဲခမောင်းကိုမေးမြန်းပြီးစူးစီးတင်ဆက်ထားပါရရှင်။ မှာဒီလူမှုဝန်ထမ်းလုပ်ငန်းတွေလှုပ်ဆောင်နေကြတာနေရာတိုင်းမှာရှိနေပေမဲ့လို့ဂျာဘူဘာသာရက်တစ်ခုအနေနဲ့တက်ကြွပြီးတော့ဒီ professional လုပ်ငန်းတစ်ခုလို့လုပ်နိုင်တဲ့ပညာရှင်ကနေပါနေသေးတယ်လို့မမ်မီရှယ်ကထောက်ပြတာပေါ့နော်။ဆိုတော့ဒီလုပ်ငန်းကိုကျွမ်းကျင်တဲ့ပညာရှင်တယောက်အနေနဲ့မြန်မာနိုင်ငံအတွက်အဓိကဘာတွေအကြံပြုပါလဲရှင့်
။ကျွန်မဒီ professional အနေနဲ့အကြံပေးရမယ်ဆိုရင်တော့ဒီကျောင်းကိုစောင့်မယ်။ကျောင်းရှိဖို့အတွက်ဒီ equipment တွေမှရှိရဲ့လို့ဆိုချင်ပါပြတိုင်းကိုပြန်ပြီးတစ်ခုလို့ပေါ့နော်။တစ်ခုဆိုတော့ဒီခေါ်ပြီးတော့ပြန်နေမှာဘယ်လောက်ပြန်တင်နေလဲဆိုတော့အခုတောင်းအောင်မယ်။ဒါအပြင်အစိုးရရဲ့ဒီလိုရှင်ဒီ private sector နှစ်ခုပေါင်းပြီးတော့လုပ်ကမရမယ့်ကိစ္စဆိုတော့တော်တော်အားလုံးအောင်ပိုင်းပြီးတော့ကုလညီနိုင်ငံတွေဖြစ်နေတဲ့ကိစ္စဆိုတော့တော်တော်ကြီးကို collaboration လုပ်ဖို့လိုတယ်ပေါ့နော်အဲ့တော့အခုဒီမှာဒီမှာရှိနေတဲ့ပညာရေးစနစ်ကလည်းနည်းနည်းပြန်ကြည့်ရမှာဆိုလို့ရှင် social work education ဆိုတာမရှိသေးဘူးအဲ့တော့အစပြန်စောင့်မယ်အဲ့တော့ဒီ managerial education တွေပြီးတော့ proof လုပ်လို့ရှင်အဲ့ bachelor level စပြီးတော့မှဒီလိုရှင် master level ဆက်သွားကျမအနေနဲ့မြင်လာတော့စမယ်ဆိုလို့ရှိရင်ဒီမှာဒီမှာရှိရဆရာကြီးနဲ့လုံလောက်မှာမဟုတ်ဘူး။ဘာလို့လဲဆိုတော့သူတို့ကလည်းလူကနည်းနည်းပဲရှိရဆိုတော့အဲဒီဖွဲတစ်ခုလုံးကဘူးပညာတစ်ခုလုံးကဒီအစီအစဉ်အဖွဲလို့ရှိရင်သူကလူကလုံးလေးနဲ့အဲတော့အင်တာနက်မှာရှိတဲ့ဆရာကြီး professor တွေကိုပြန်ပြီးတော့နားရင်ဟောသူတို့ဆရာကြီးတောင်းပေါ့နော်။နောက်ပြီးတော့ဒီမြန်မာနိုင်ငံကဝန်ကျင်တယ်မှာရှိရဆိုတော့ ASEAN country ပေါ့နော်။အဲဒီ ASEAN India တို့ပြီးရှင်အခု Korea Japanသူတို့ကလည်းဆိုတော့ program ရဲ့ကောင်းကောင်းကိုကျူတာရှိနေပြီဆိုတော့သူတို့ကလည်းအပြင်တောင်းလည်းရမယ်လို့ကြောက်ခဲ့တယ်
အဲ့တော့ဒီမြန်မာနိုင်ငံမှာလူမှုဝန်ထမ်းပညာရပ်ကိုတက္ကသိုလ်တွေသင်တန်းဆောင်တွေနဲ့စနစ်တကျသင်ကြားပို့ချပေးဖို့လိုအပ်နေတာပေါ့နော်ဆိုတော့ဒီလိုလိုအပ်ချက်တွေရှိနေရဆိုတာကိုရောလက်ရှိဒီအစိုးရလူမှုဝန်ထမ်းဌာနတွေကရောသိရှိပြီးတော့ဒါကိုပို့ပြီးတော့တိုးတက်လာအောင်ဆောင်ရွက်နေတာမျိုးတွေကိုတွေ့ပါလားရှင့်
ဒီ Ministry of Social Work မှာဟိုလှုပ်ဆောင်နေတဲ့ဝန်ကြီးပေါ့နော်ဝန်ကြီးတောက်တော်ဝန်ကြီးအေးသူရဲ့လက်အောက်မှာလုပ်နေတဲ့လုပ်ငန်းတွေကတော့ Social Work နဲ့ပတ်သက်ပြီးလို့ရှိရင်အရန်ဟိုကြီးမားတိုးတက်လာတယ်ဆိုတာတွေ့ရတယ်ပြီးတော့ဒီ Ministry of Social Work ဖန်နဲ့ဒီကုလသမဂ္ဂမှာရှိတဲ့ UNICEF ကလည်းအများတန်းသူလက်တွဲပေးလုပ်နေတဲ့စီစဉ်တယ်ဆိုတော့တော်တော်ကြီးကိုအဆင်ပြေလာတယ်ပေါ့နော်ဟိုအရင်တော့က50 60လောက်ပါတဲ့စာလို့ရှိရင်ဒီလိုလုပ်တဲ့လုပ်ငန်းတွေကစနစ်တကျပေါ်ပြီးတော့ဖြစ်လာတယ်ဒါပေမဲ့ဒီလက်ရှိဖြစ်နေတဲ့အလုပ်တွေနဲ့လုံလောက်ပါဆိုတော့မလုံလောက်ပေးတာအောင်တိတက်ပို့ပြီးတော့ကောင်းလာအောင်ပညာရေးပဲဖြစ်ဖြစ်တာမဟုတ်လို့ရှိရင်လက်တွေ့လုပ်ငန်းနဲ့ training program တွေဖြစ်ဖြစ်ဆိုတော့ရှိရဆိုတော့ဒီလိုလှုပ်လှမ်းနေပါတယ
်အခုလည်းဒီလူမှုဝန်ထမ်းလုပ်ငန်းတွေအတွက်သင်တန်းတွေရတော့ရှိနေတာပဲမဟုတ်ဘူးလားရှင
်အခု loss ရှိတဲ့ဒီ post graduate diploma program ကတော့ကောင်းပါတယ်တော်တော်ကြီးကူညီပါတယ်ဒါပေမဲ့အိဆက်ပို့ပြီးတော့သွားတယ်လေအိဆက်ပို့ပြီးတော့လုံရဲသွားမှာကျွန်တော်တွေ့လာပါတယ်အဲ့လိုဆိုတော့ဒီပညာရေးတွေမကဘူးเนาะဒီအစိုးရအနေနဲ့ဟိုနီးစနစ်တွေစီစာချတော့မှပညာရေးဆိုတာလည်းပေါ်လာမယ်အခုကနှစ်ခုကဘယ်လိုဖြစ်နေလဲဆိုတော့လူသားနေရမှာလို့လေအစိုးရအနေနဲ့ပေါ့เนาะ professional level ကြီးနေဆိုလို့ရှိရင်ဒီပညာရေးမှာလည်းချိုးနေနေတယ်ဒီနောက်တစ်ခုကျတော့ policy ဆိုတာကပါလဲဆိုတော့ဒီအခုရှိတဲ့လူမှုရေးပတ်သက်တဲ့ဟိုလုပ်ငန်းတွေကိုလုပ်မယ်ဆိုလို့ရှိရင် law ဆိုတာရှိရမယ် policy ဆိုတာရှိရမယ်အဲ့လိုကဒါတရားမှချင်းဆိုလို့ရှင်ဟိုလောမှာအရင်ခက်ခဲပေါ့နော်နောက်တော့တစ်ခုကဒီပညာရေးတဲ့ပတ်သက်လို့ရှင်အခုဒီမှာတိလာတော့ဒီဒီမှလိုင်းမှာ social work ပေါ့နော်ဒီ social work ပညာနဲ့သင်ထားပြီးတော့ master level ထိ master and social work ထိတက်လာပြီးတော့ရထားပြီးရတယ်ပေါ့နော်အနည်းဆုံး6ရက်အောက်လို့ရှိမှလို့ထင်တယ်အဲ့တော့ ministry of social work နဲ့ပြီးတော့ဦးဆောင်ပြီးတော့ပေါ့နော်သူတို့အဲ့ဒီဟာကိုပြန်ပြီးတော့ကျူးဆောင်လုပ်ပြီးတော့မှဒီအရာဆိုတော့ပြန်ပြီးတော့ပေါက်လာပါပါသူတို့လည်းအရင်ကျူးစားနေမှသိရတယ်။ဒါပေမဲ့တော့လုံးလောက်ကအနောက်ကရီဆော့စ်တိတ်ရှိတော့လုံးဖို့ကစိတ်အားရှိရဖြစ်လို့ရှင်ကိုကမူမလိုက်နိုင်ဘူးဒီလိုဖြစ်နေတာပေါ့နော်။အဲတော့ service sector ကလည်းအဲ့လိုမျိုး social work နဲ့ပတ်သက်တဲ့အားတွေလုပ်ပေးတာအများကြီးရှိတယ်။ writer အသင်းတွေအများကြီးရှိတယ်။ပြီးလို့ရှင် NGO ရှိတယ် NGO ရှိတယ်။သူတို့ကဒီကတစ်ခါလေကြမချင်းဒီတခြားနိုင်ငံတွေကလာတဲ့ NGO ဆိုတော့သူတို့ရဲ့ယဉ်ကျေးမှုနဲ့သူတို့ရဲ့တွေးခေါ်နဲ့မြန်မာရဲ့ယဉ်ကျေးမှုကလေးနဲ့ဒီလိုမကန့်ကြည့်ကြအောင်အဲ့တော့ social work အနေနဲ့ဒီမှာရှိတဲ့ PDP တွေအခုနေနေပေမဲ့ degree form တကူကလွဲနေတော့ဒါကလေးတို့ခေါက်ရတာတွေ့ကြရတယ်ပေါ့နော်အဲ့တော့မြန်မာပြည်မှာရှိတဲ့ PDP တွေကိုအကောင်းဆုံးဖြစ်နိုင်အောင်ဟိုတကယ်အကျိုးရှိတာလုပ်ပေးနိုင်တဲ့လူတွေကမြန်မာ social work ကြီးလို့ဒီမှာအမြင်တယ်အဲ့တော့သူတို့ကဆိုသူတို့ရဲ့ capacity ပြုတ်ပြအောင်ဆိုလို့ရှိရင်မြန်မာဒီအစိုးရနေပြီးတော့ပြလို့ရှိရင်ဒီမှာမရှိတဲ့ဆရာလေးတွေအကုန်ပူအောင်ပြီးအထူးလုပ်ကြမှာဖြစ်နေကြတာဆိုတော့ကျမအနေနဲ့ရောတော့ဒီအရင်က social work experience ရှိရပြင်ရတဲ့ဟိုယူလာပြီးဆိုတော့ကျမနေတဲ့ပုံပြည့်ပြင်ရပါတယ်ဖြစ်ဖြစ်
ဒီလိုရမယ်ဆိုလို့ရှင်ဆိုလို့ဆင်းနေပါမယ်။ဟုတ်ကဲ့အဲ့တော့ဒီလူမှုဝန်ထမ်းလုပ်ငန်းတွေတိုးတက်လာဖို့ဆိုရင်အဖက်ဖက်ကနေပြီးတော့ပံ့ပိုးမှုတွေလိုအပ်နေတယ်လို့နားလည်ပါတယ်။ဆိုတော့ဒီလူမှုဝန်ထမ်းလုပ်ငန်းတွေတိုးတက်လာဖို့ကဘာကြောင့်အရေးကြီးရပါလဲ။နော်နိုင်ငံတစ်ခုပဲဖြစ်ဖြစ်လူမှုတိုင်းဝိုင်းတစ်ခုပဲဖြစ်ဖြစ်ဒီဖွံ့ဖြိုးတိုးတက်လာဖို့မှာဆိ
မတော်ကျပုံကြားမှုအောင်ကတော့သူတယောက်ပိုက်ပါလို့ရှိရင်ငားတကောင်သူ့ကိုကြားရင်ပိုက်ပြီးပါမယ်ဒါပေမဲ့သူ့ကိုနားလို့ကြားရတယ်သင်ပြီးလို့ရှိရင်နောက်ပိုင်းကျတော့လို့ရှိရင်သူပိုက်ပါလို့ရှိရင်သူကသူ့ကိုရှာပြီးတော့သွားတတ်တာပေါ့နော်အဲ့ဒီတိုင်းပေါ့ဆိုတော့ကလည်းလည်းအဲ့လိုပဲဒီသားစုကိုကြုံနေတဲ့ပြဿနာကိုလာဖြေရှင်းပေးတဲ့အခါကျတော့ရှိရင်ဒီသားစုအနေနဲ့ဒီပြဿနာကိုဘယ်လိုဖြေရှင်းရလဲဘယ်နေရာတွေမှာလိုလဲဒီပြည်ရှင်ပါပြီးဆုံးချင်လို့အဲ့ဒါကိုသူကကြားသွားပေးပြီးတော့နောက်ပိုင်းဒီဆိုရှယ်ဝါကထောက်ထားတဲ့အခါကျတော့ရှိရင်ဒီသားစုတော့သူကသူဒီကိုယ်တော်ကလည်းအထူးကြောင်းလို့ခုနေတယ်ဆိုတော့ဆိုရှယ်ဝါကနေတဲ့လေအဲ့လိုမျိုးပညာတွေအဲ့လိုမျိုး ethics တွေ practice တွေရှိလို့ရှိရမယ်ဆိုတော့ဒီဆိုရှယ်ဝါက professional ဆက်ရမှာဘလို့ရှင်းရှင်းပြောထားလဲဆိုတော့ဒီ professional အနေနဲ့ဒီလို client တွေပေါ့နော်ဒီမိသားစုတွေဟိုတယောက်တူချင်းစီဟိုခုနေပြီးခါကြလို့ရှိရင်ဘိုးရဆိုရှယ်ဝါကအလုပ်အနေနဲ့ဘယ်နေရာအထိလုပ်ပြလို့ရလဲအဲ့ဒါကကျော်ဖို့မလိုရဘူးကျော်ဖို့မတက်တဲ့အားဖြင့်ရှင်းရှင်းလေးလို့ပေါ့နော်တစ်ခုစီရောအောက်ပိုင်းလို့ပြီးတော့ပြထားပေးရပေါ့နော်ဥပမာတစ်ခုပေးရတယ်ဟိုအရင်နှစ်ကဖြစ်လာတဲ့ဟိုခလေးလေးပြကုန်ပရင်းပြင်းကြတဲ့ကိစ္စဒီ Victoria case ဆိုတာတော်များတော့ကြားမှုမှာတယ်ပေါ့နော်အဲ့ဒီတော့ဆိုလို့ရှိရင်ဘယ်လောက်ထိဆိုးဘွားဖြစ်သွားလဲဆိုတော့ဒီတနည်းငယ်လေးဖြစ်တဲ့ကိစ္စကိုဆိုတော့တက်ဆိုင်ရာရေးတဲ့ပို့ပြီးတော့ internet မှာရော Facebook မှာ social media မှာအများကြီးတော်လာကြတယ်သူနဲ့ပတ်သက်တဲ့အကြောင်းလေးကိုတော့ဟိုအသေးစိတ်ကအစာပြေတင်လာတယ်ဆိုတော့အဲ့ဒီနေရာမှာအရန်စီးတော်သွားပြီပေါ့နော် social media ဆိုလို့ရှိရင်အဲ့ဒီအဆင်ပြေမရအောင်ကူညီပေးလို့ရတယ်ဘာလို့ဆိုတော့ဒီအရေးချောင်းကိုစုံနေရတဲ့ခလေးကစိတ်ငြိမ်တဲ့ခလေးဆိုတော့သူ့ရဲ့identity လည်းပုံပေါ်ဖို့မလိုဘူးပေါ်ဖို့မတင်ဘူးပြီးလို့ရှိရင်သူ့ပြည်သားစုနဲ့ပတ်သက်တဲ့အရေးချောင်းတွေလည်း privacy ဆိုပြီးတော့ confidential ဆိုပြီးတော့အဝေးရတာဝန်ရှိဆိုတော့ social worker တွေအဲ့ဒီမျိုးကိုအရင်က train လုပ်ကြတယ်အဲ့ဒီမျိုးကိုသင်လာတဲ့ပြည်သားတွေဆိုတော့သူအားရများတော့အများကြီးလုပ်ပြီးလုပ်ရတယ်။အောက်ပါဒီမိသားစုနဲ့ဒီကလေးလေးစေသွားတာဆိုတော့ဒီရက်ကောင်မှသွားပြီးစကားပြန်ပြောရတဲ့အခါကျလို့ရှင်ကလေးနေနဲ့အဲ့ဒီဟာကိုတော်တော်ကြီးကိုဟိုကြောက်ဖို့တော့မှာပေါ့နော်ကလေးငယ်ဆိုတော့ပြညာကြောင့်လည်းပြန်ပြီးဖြတ်ဖြတ်ဖြတ်ဖြတ်ပြောနေရတော့အဲ့ဒီမှာကလေးရဲ့စိတ်ပိုင်းဆိုင်ရာအတွက်ကိုလည်းပြီးသွားမဲ့အရာရှိတာပြီးပေါ့နော်အဲ့တော့ social worker နေနဲ့ဒီလို training နေနဲ့ဒီပြညာရေးနဲ့တက်ထားလို့ရှင်အဲ့တော့ဒီလိုဖြစ်အောင်ဘယ်လောက်ထိကာကွယ်ပေးရမလဲဘယ်လောက်ထိ control ရမလဲဆိုတော့ဒီမှာအဲ့ဒီမှာအဲ့လိုစီးရီးပိုင်းရှိရတယ်ဆိုတော့
ဆိုရှယ်ဝေါ်ကနေနဲ့ပြည်ရေးအများကြီးလိုပါတယ်။ဟုတ်ကဲ့ပါရှင်။အခုထပ်ပြီးတော့ဒါနောက်ဆုံးပေါ့နော်။မေ့ချင်တာကတော့ဒီမြန်မာနိုင်ငံရဲ့လူမှုဝင်နယ်လုပ်ငန်းတွေမှာဆိုရင်အမျိုးသမီးတွေပါဝင်ဆောင်ရွက်နေတာအများကြီးရှိပါတယ်။ဒီအမျိုးသမီးတွေအများစုလို့တောင်ပြောလို့ရအောင်ဒီလုပ်ငန်းမှာရှိနေကြတာပေါ့နော်။ဆိုတော့ဒီလူမှုဝင်နယ်လုပ်ငန်းတွေစနစ်တကျဖြစ်လာမယ်ဆိုရင်ဒါအမျိုးသမီးတွေအတွက်ရောအလုပ်အကိုင်းခွင့်လန်းတွေပညာရေးအခွင့်အလမ်းတွေပိုးပြီးတော့ရှိလာမယ်သဘောမျိုးပိုးပြီးတော့တိုးတက်မှုတွေရှိလာနိုင်တယ်လို့ရောပြောလို့ရနိုင်မလားရှင်
။ခုနပြောသားခဲ့တဲ့ချက်လက်တွေမှာပေါ့နော်ဒီ social worker အနေနဲ့သူတို့အတွက်ပိုးပြီးကောင်းလာတဲ့ education ပြီးလို့ရှင် training တွေကိုပိုးပြီးတော့စနစ်တကျလုပ်ပေးနိုင်မယ်ဆိုလို့ရှင်မျိုးသမီးတွေအတွက်လည်းအများကြီးပိုကောင်းသွားမယ်လို့ကျွန်တော်ယုံကြည်ပါတယ်။ဘာလို့လဲဆိုတော့အခုလုပ်နေတဲ့လုပ်ငန်းတွေထဲမှာလူမှုရေးနဲ့ပတ်သက်လို့ရှင်အမျိုးသမီးတွေအများကြီးပါဝင်ကြပါတယ်။အမျိုးသမီးတွေကဦးဆောင်ပြီးတော့လုပ်နေတဲ့လုပ်တွေဆိုတော့သူတို့ရဲ့ဘဝပို့ပြီးတော့မြင့်တက်လာအောင်သူတို့ရဲ့ပို့ပြီးတော့ဒီထက်ကောင်းတဲ့ဘဝရလာအောင်ဆိုပြီးတော့ကူညီနေတဲ့သဘောလည်းဖြစ်နေတယ်လို့မှတော့ယုံကြည်ပါတယ်။ကျွန်မဒီလိုမျိုးသမီးပို့ပြီးလုပ်ရမယ်ဆိုလို့ပြောရတာမဟုတ်ဘူးပေါ့။ဒါပေမဲ့ဒီမျိုးသမီးရဲ့ရှေ့ရေးအတွက်ပို့ပြီးတော့ဖွံ့ဖြိုးလာဖို့ပိုကောင်းလာဖို့ရလာမယ်ကူညီရအများကြီးတွေ့ရတော့ဒီစနေနေ့စနေနေ့ကြားလိုက်ကြရဲကောင်းကောင်းပြီးလို့ရှင်မျိုးမျိုးပေါ်တဲ့အများကြီးပို့ပြီးတော့တုတ်တက်လာတယ်လို့ပြောရတယ်
ဘတ်တူဒါဆောင်လင်အမေရိကန်တခွင်အစီအစဉ်မှာ COVID-19 ကာယရောဂါနဲ့ဆက်ဆက်ပြီးတော့အတုအပလိမ့်လေရောင်းချမှုတွေရှိနေတဲ့အကြောင်းကျွန်တော်အအောင်ကတင်ပြပေးထားပါတယ်ခင်ဗျာ coronavirus ကကွယ်ဆေးအောင်မြင်မြင်ဆန်းသတ်နိုင်နေဆိုတဲ့သတင်းတွေထွက်လာချိန်မှာပဲဒီဆေးကိုတောင့်တနေကြတဲ့အမေရိကန်တွေဖို့တော့ဒီဆေးအမြန်ဆုံးအသုံးပြုနိုင်ဖို့ဝမ်းသာမျှော်လင့်နေကြတာပါဒါပေမဲ့လည်းအခုလိုလိုအပ်ချက်ကိုအကြောင်းပြုပြီးတော့လူတွေကိုလိန်ညာဖို့အစင်းနဲ့ဆောင်ဆိုင်နေသူတွေရှိတဲ့အကြောင်းစုံစမ်းစစ်ဆေးသူတွေကသတိပေးပါတယ်အခုအခါမှာတော့အမေရိကန်အမိမြေလူမျိုးရေးဌာနတာဝန်ရှိသူတွေက Pfizer, Moderna အပြင် ကာကွယ်ဆေးထုတ်တဲ့တခြားကုမ္ပဏီပေါင်းတရာစင်ကျော်နဲ့ပူးပေါင်းပြီးတော့အထူးသဖြင့်ဒီနှစ်အတွင်းကာယောဂမကူးဆက်အောင်အသုံးပြုနိုင်နေဆိုတဲ့ကာကွယ်ရေးပစ္စည်းတွေလိန်ညာကုသမှုနည်းလမ်းတွေ
So I think we're all very excited about the potential vaccination and treatments that are being approved.
FDA ကခွင့်ပြုထားတဲ့ကာကွယ်ဆေးနဲ့ကုထုံးတွေကြောင့်အားလုံးကပျော်ရွှင်နေကြတယ်လို့ထင်ပါတယ်။ ဒါပေမဲ့အမေရိကန်လူထုကိုလိန်ညာမဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေအပေါ်ကိုတော့သတိထားရပါမယ်။ CMC ကမလိုက်နာတဲ့ website internet ဆာမျက်နှာတွေကိုလည်းသတိထားရပါမယ်။American
FDA ကလည်းအတူအယောင်ဈေးဝါနဲ့ကာကွယ်ဆေးတွေထွက်ပေါ်လာနေတာကိုသတိပေးထားပြီးတော့အမတ်ကန်ကျဲရှိတဲ့ကုသမှုတွေကိုပဲလက်ခံမှုတိုက်တွန်းထားပါရယ်။စုံစမ်းစစ်ဆေးသူတွေကကာကွယ်ဆေးဘယ်လိုထုတ်ဖို့ထားတယ်ဆိုတာကိုလည်းလေ့လာနေပြီးတော့ဒီအချက်လက်တွေကိုနေရာပေါင်းစုံမှရှိတဲ့စုံစမ်းစစ်ဆေးမှုအေဂျင့်တွေသိရှိအောင်မှဆောင်ရွက်နေကြပါရယ်။ ကုမ္ပဏီပေါင်း200ကျော်ကရရှိတဲ့အချက်လက်တွေကိုဒေတာဘေ့စ်တစ်ခုစောက်ပြီးတော့အလုံးသိအောင်မျှဝေထားတာကြောင့်အတူပါဆေးဝါးတွေကိုသတိထားဖမ်းဆီးနိုင်ဖို့အထောက်အကူဖြစ်စေပါရယ်။
HSI has analyzed over
60,000 websites. HSI COVID-19
ဒီနေ့စောပိုင်းတို့ကကိုရိုနာဗိုင်းရပ်စ်အကြီးအကျယ်ပြန့်ပွားချိန်မှာဆေးရုံတွေနဲ့အစိုးရဌာနတွေမှာ နှာခေါင်းစည်းလက်အိတ်နဲ့တခြားကာကွယ်ရေးပစ္စည်းတွေပြက်လက်ခဲ့ပါတယ်။အဲ့ဒီအချိန်တုန်းကအစိုးရရင်ကြောက်လန့်နေကြသူတွေဟာမတမာသူတွေရဲ့လှည့်စားမှုကိုခံရပြီးတော့ပစ္စည်းမရဘဲအွန်လိုင်းကနေငွေပေးမိခဲ့ကြပါတယ်။ဒီလိုလိန်ညာပြီးတော့ရာဇဝတ်မှုကျူးလွန်သူရာနဲ့ချီကိုအမိမြေလူညွေးဌာနကအေဂျင့်9000ကျော်တုံးပြီးတော့နေဆက် နောက်20ဧပြီလအတွင်းသုံးဆွဲဖို့ခွင့်ပြုမထားတဲ့ဒါမှမဟုတ်အတုပြုလုပ်ထားတဲ့ကာယောဂါကာကွယ်ဆိုင်ရာပစ္စည်းတွေကိုအချိန်ပေါင်း1000ကျော်အကျော်ဖမ်းဆီးခဲ့ပြီးတော့ပစ္စည်းအရေအတွက်တန်းနဲ့ချီသိမ်းဆည်းရခဲ့ပါတယ်။တမောအပြင်အမေရိကန်ဒေါ်လာ29တန်းကျော်ရှိခဲ့ပြီးတော့လူနေရာနီးပါးကိုလည်းဖမ်းဆီးခဲ့ပါတယ်။အခုလိုကာကွယ်ပစ္စည်းတွေအပြင်လိန်လည်ပြီးတော့ပစ္စည်းရောင်းချဖို့ဖန ဖန်တီးသူတွေကိုလည်းအရေးယူနိုင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းအဲ့လို website မျိုးတစ်ထောင်ကျော်ကိုဖယ်ရှားနိုင်ခဲ့ပါတယ်။
Homeland Security Investigations launched Operation Stolen Promise in April of this year to combat the
threat. ဒီဧပြီလကအမိမြေလုံခြုံရေးဌာနကနေ Operation Stolen Promise လို့အမည်ပေးထားတဲ့စုံစမ်းစစ်ဆေးမှုတစ်ခုကိုစတင်ခဲ့ပြီး COVID-19 ကာယရောဂါနဲ့ပတ်သက်တဲ့လိညာမှုတွေချင်းချောက်မှုတွေကိုစောင့်ကြည့်ခဲ့တာပါ။ကမ္ဘာ့ကုန်သွယ်ရေးစုံစမ်းစစ်ဆေးရေးဌာနဘဏ္ဍာရေးဌာနတွေနဲ့စိုက်ပါရာဇဝတ်မှုတိုက်ဖျက်ရေးဌာနနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဌာနအလုံးပေါင်းဒီ COVID-19 နဲ့ပတ်သက်ပြီးလိင်ညာမှုတွေကိုတိုက်ပြတ်ခဲ့ပါတယ်
။အမေရိကန်ပြည်သူကကမ္ဘာပေါ်မှာ COVID-19 ရောဂါကူးစက်မှုနဲ့သေဆုံးမှုအများဆုံးဖြစ်ပြီးတော့ကူးစက်သူ14သန်းနီးပါးနဲ့သေဆုံးသူ 2,900 ကျော်ရှိပါတယ်။မကြသေးခင်ရပိုင်းကအကျရောက်တဲ့ကျေးဇူးတော်နေ့အတွက်လည်းလူတွေတော်များများခီးသွားကြတာကြောင့်အခုအခါမှာရောဂါပြန့်ပွားမှုတွေလည်းပိုများလာပါတယ်။ဒါကြောင့်တချို့ပြည်နယ်တွေမှာအပြင်းသွားလာမှုကန့်သက်ခဲ့တာပါ။အခုလိုဆိုးဆိုးရွားရွားအခြေအနေတွေအောက်မှာအမေရိကန်လူထုအနေနဲ့လိင်ညာခံရမဲ့အခြေအနေတွေစီတွန်းပို့နေတာကြောင့်တာဝန်ရှိသူတွေကအတုပပစ္စည်းတွေနဲ့ပတ်သက်လို့လူများသတိထားမိအောင်ဆောင်ရွက်နေကြပါတယ
်။ We have not seen any incidents of any vaccination fraud or treatment fraud.
ဒါကွယ်စီခုထုံးနဲ့ပတ်သက်တဲ့လိင်ညာမှုမျိုးတော့မတွေ့ရသေးပါဘူး။ဒါပေမဲ့လည်းအမေရိကန်လူထုအနေနဲ့ကင်းအောင်နဲ့ပြန်ဝေတဲ့အခါမှာလုံခြုံစိတ်ချရအောင်ကာကွယ်ဆေးထုတ်တဲ့ကုမ္ပဏီတွေနဲ့ပေါင်းပြီးလက်တွဲလှုပ်ဆောင်နေပါတယ်။
ကာကွယ်ဆေးနောက်ဒီကုသမှုခံယူဖို့နဲ့ပတ်သက်လာရင်မိသားစုဆရာဝန်တွေနဲ့ဆွေးနွေးတိုင်ပင်ဖို့လဲတာဝန်ရှိသူတွေကအကြံပြုထားပါတယ်။တယ်လီဖုန်းနဲ့ပို့ကိုရေးဆိုင်ရာအချက်အလက်တွေကိုမေးမြန်းလာရင်မဖြေကြားဖို့နဲ့အင်တာနက်လူမှုကွန်ရက်မှာကိုဗစ်ပျောက်ဆေးဆိုပြီးတော့ကြော်ညာတွေတွေ့ရင်လဲအလွယ်တကူသွားပြီးတော့နှိပ်ချတာမျိုး click ချတာမျိုးမလုပ်ဖို့တာဝန်ရှိသူတွေကသတိပေးထားပါတယ်ခင်ဗျာ2020ခုနှစ်အတွက် Christmas တစ်တင်ကိုပင်မလှတ်တော်အစာဦးအနောက်ဖက်မြန်မာစာမှာစိုက်ထူထားပါပြီ55ပြည့်အမြင့်ရှိတဲ့ Engelmann Spruce Christmas တစ်တင်ဟာ Colorado ပြည်နယ်မှာရှိတဲ့ Grandmisa မြို့သားတစ်တော်ကပါဗုဒ္ဓဟူးနေ့ကတစ်တင်မိထွန်းကြီးတဲ့ခန္ဓာတွင်အောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ကအခုလိုပြောပါရယ်
1964 The Speaker of the House McCormick decided
that 1964ခုနှစ်မှာအောက်လွတ်တော်ဥက္ကဋ္ဌမက်ကောမစ်ကငြိမ်းချမ်းရေးနှောင့်လင့်ချက်အတွက်တစ်ပင်ဆိုက်ဖို့ဆုံးဖြတ်ခဲ့ပြီးတော့ ဒီသစ်ပင်ကို Capital Christmas သစ်ပင်လို့ခေါ်ခဲ့ပါတယ်အဲ့ဒီနောက်အခုလိုကာယယောဂကလာပါဝင်ဆယ်စုနဲ့ငါးခုအတွင်းအမေရိကန်တွေကအနှစ်စဉ်နဲ့တိုင်းစင်စက်မပြတ်သစ်ပင်ဆိုက်ထုတ်ခဲ့ပြီးတော့ပျော်ရွှင်နှစ်သိမ့်စေခဲ့ပါတယ်လို့ဆိုပါတယ်အော်လတာဥက္ကဋ္ဌနန်စီပလိုစီနဲ့တူကော်လိုရာဒိုလွတ်တော်ကိုယ်စားလှယ်ဖွဲ့ဝင်တွေကလည်းအမေရိကန်ပြည်ထောင်စုရင်ဆိုင်နေရတဲ့စင်ခုမှုတွေခရစ်စမတ်ရာသီမှာရောက်ရှိလာလိမ့်ရှိတဲ့ပျော်ရွှင်မှုတွေဟာဒီခရစ်စမတ်သစ်ပင်မီးထွန်းညှိလိုက်တဲ့အချိန်ကနေစတင်တော့မှာပါဆိုပြီးတော့ဆူတောင်းပြောကြားခဲ့ပါတယ်ခင်ဗျာဒီပင်းရဲ့နောက်ဆုံးလဒီဇင်ဘာလကိုရောက်ပြီဆိုတာနဲ့အထင်ကြီးအစာဦးကြီးတွေရှေ့မှာခရစ်စမတ်သစ်ပင်တွေကိုစတင်စိုက်ထူမီထွန်းညှိကြပါတယ်။နယူးယောက်မြို့က Rockefeller Center မှာဆိုရင်လည်းခရစ်စမတ်သစ်ပင်ကိုမီထွန်းညှိခဲ့ပါတယ်။ဒီနှစ်မှာတော့ COVID ကရောဂါကြောင့်လူအနည်းကျဉ်းသာတက်ရောက်ခဲ့ပြီးတော့လူများတက်ရောက်ခွင့်ကိုတော့ပိတ်ထားခဲ့ပါတယ်။ဒီဇင်ဘာ2ရက်ပုံတုံးနေ့မှာအမြင့်ပေ23မီတာရှိတဲ့ Norway Spruce သစ်ပင်ကို Rockefeller Center ရှိမှာစိုက်ထူပါတယ်။ဒီ young living ကခုလေးကလေးအပင်ကိုအခုခါမှာတော့မန်ချီရှိတဲ့မီးကျိုးတွေမီးသီးထောင်ထောင်ချီတောက်ပတဲ့ Crystal Cherry နဲ့အလားဆင်ထားပါတယ်။သစ်ပင်မီထွန်းညှိတဲ့အခါမှာတော့ကြိုတင်ရိုက်ကူးထားတဲ့တီဆိုဖြောပြမှုတွေကိုပြသခဲ့တာပါဒီအစီအစဉ်ကိုနိုင်ငံတော်ရုပ်မြင်သံကြားကနေလည်းပြသခဲ့ပါတယ်ကာယောဂကာလဖြစ်တာကြောင့်သစ်ပင်ကြီးဖို့လာကြသူတွေအတွက်နေရာလုပ်ပေးထားပြီးတော့အချိန်လဲကတ်သက်ထားပါတယ်1932ခုနှစ်ကနေဒီအစီအစဉ်ကိုစတင်လာခဲ့တာဖြစ်ပြီးတော့1933ခုနှစ်ကနေစတင်ပြီးနှစ်စဉ်မပြတ်သစ်ပင်ဆိုက်ကူခဲ့တာပါ
အခုစပိတ်သိပ္ပံရဲ့ညဉ့်ညံကဏ္ဍကိုနားဆင်နိုင်ပါပြီ။ကျမခင်မျိုးသက်ပါ။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကောက်ွယ်ရမှာထိရောက်တဲ့နှာခေါင်းဆီးတွေမြန်မာနိုင်ငံမှာထုတ်လုပ်ဖို့အတွက်ပေါ်လီပရိုပလင်းခေါ်ကော်ဆစ်နဲ့လုပ်ထားတဲ့ရက်တယ်မဟုတ်တဲ့ပိတ်ဆက်အမျိုးအစားနှစ်မျိုးရဖို့လိုအပ်တယ်လို့ဒီလိုပိတ်ဆက်တွေကိုရပြီဆိုရင်နှာခေါင်းဆီးဖြစ်အောင်ဘယ်လိုချုပ်ရလဲဆိုတော့ Jasper Knight Company ကခြင်နဲ့အထက်လိပ်အင်ဂျင်နီယာဦးအောင်စင်ကဒီကမှတ်မှာဆက်ပြီးပြောပြပေးမှာပါ။
သုံးများတဲ့မဲ့မျိုးသားတစ်ခုရှိပါတယ်။စာကြည့်တဲ့မဲ့ဆိုတဲ့သုံးလားထပ်ထားတယ်။ဟိုကတော့အချက်ပြပေါ့လေ flat mat အမျိုးသားပေါ့ face mat အမျိုးသားပေါ့အဲ့ဒါတစ်ခုရှိပါတယ်။နောက်တစ်ခုကတော့ဗာလို့ဆိုရှင် KN95 သို့မဟုတ် N95 ပေါ့လေ။အဲ့ဒီလိုမျိုးငါးလွာထပ်ပြီးတော့တကယ်ကိုဆေးရုံလုံးကနေမှသုံးနိုင်တဲ့ mat အမျိုးသားမျိုးတစ်ခုရှိပါတယ်။အဲ့ဒီနှစ်ခုအတွက်ဆိုလို့ရှိရင်အသုံးပြုအတွက်စက်တင်ရှိပါတယ်။
ဆိုတော့ပြည်ရင်းမှာ max ဖြစ်အောင်ချုပ်မယ်ဆိုလို့ရှင်သူကသူ့ရဲ့ဤပညာရောဆင်ဘလို့ဤပညာတွေတုံးရလဲဆင
်ဟို max ဖြစ်အောင်ထုတ်မယ်ဆိုလို့ရှိရင်သူကဤပညာအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့သူကတော့အဓိကတော့ polypropylene ကိုတုံးထားတဲ့အတွက်ကြောင့်သူ့ကိုချုပ်တဲ့အခါမှာအတ်နဲ့အချီပေါ့လေအတ်တို့အချီတို့အဲ့ဒါတွေကိုမတုံးတော့ဘဲနဲ့အရေးပြောတဲ့ဤပညာပေါ့အရေးပြောတဲ့ကျွန်တော်တို့တာမားပြင် max ကိုကြည့်မယ်ဆိုလို့ရှိရင်ပေါက်ကိတွေ့ရတယ်ချုပ်ရိုးလိုပဲဖြစ်နေတယ်ဒါပေမဲ့တကယ်ကြတော့အချီချိုးရိုးတော့မထားဘူးအဲ့ဒီမှာရှိတဲ့ polypropylene material plastic material ကိုအရေးပြောင်းလုပ်ပြီးတော့မှာပေါက်လေးဖောက်ပြီးတော့မှာအဲ့ဒီအရေးပြောင်းပြီးတော့ပူးတွဲတဲ့ဒီပညာပေါ့လေအဲ့လိုမျိုးချုပ်ဆက်မှုတွေလိုပါတယ်အဲ့ဒီချုပ်ဆက်တွေကတော့ကျွန်တော်တို့ရိုးရိုးစာကြည့်ကဲမဲ့စခုကိုထုတ်မယ်ဆိုလို့ရှိရင်ရိုးရိုး manual အမျိုးအစားလည်းသုံးလို့ရပါတယ်စီမီအော်တိုအမျိုးအစားလည်းသုံးလို့ရတယ်နောက်တစ်ခုက automatic အမျိုးအစားလည်းသုံးလို့ရပါတယ
်တကယ်လို့ကိုယ်စစ်နဲ့လုပ်တဲ့ပိတ်ဆက်ကိုကိုယ်တိုင်ထုတ်ဖို့အတွက်သိပြီးဈေးကြည့်နေဆိုရင်ဒီပါအနေကုန်ချမ်းသွင်းပြီးတော့တီရင်းမှာနှာခေါင်းဆီးတွေချုပ်ဖို့ကောင်းတယ်ပေါ့နော်။ဟုတ်ကဲ့
ချုပ်ဖို့ပေါ့
။ဟုတ်ကဲ့
အဲ့ဒါကပို့ပြီးတော့ဟိုပါပေါ့ကျွန်တော်တို့ဖြစ်နိုင်တဲ့လုံနိုင်တဲ့အနေအထားရှိပါလေ
။ဟုတ်ကဲ့ပါဆရာ။ဒါဆိုရင်ကုန်ချမ်းဆီးကဘယ်လောက်လောက်ရှိမလဲထင်လဲဆရာ
။ကုန်ချမ်းဆီးကဘယ်လောက်လောက်ရှိမလဲဆိုလို့ရှိရင်ဟိုရိုးရိုးဒီစာကြည့်ကမဲ့ကိုထုတ်မယ်ဆိုလို့ရှိရင်အော်တိုမက်တစ်စနစ်ပါဆိုလို့ရှိရင်တော့အကြမ်းများပြီးပမာငွေ3,000ဒီပါလောက်ရင်းနှီးမြှုပ်နှံမှုရှိပါတယ်။နောက်ဒီ semi auto ပေါ့လေ automatic မဟုတ်ဘဲနဲ့တဝက်တစ်ပြည့်အတူလျောက်စနစ်ကိုသုံးမယ်ဆိုလို့ရှိရင်တော့600 900ပမာငွေ3600 900ပတ်ဝန်းကျင်လောက်ရှိပါတယ်ဒီ mask ကိုထုတ်မယ်ဆိုလို့ရှိရင်အဓိကလိုအပ်တာကတော့ဒီကျွန်တော်တို့သုံးလောက်ဆိုလို့ရှိရင်သုံးလောက်ကိုလိုစလိုထပ်ပြီးတော့လိုစလိုချုပ်ပေးတဲ့ချစ်အချက်အပြားကိုထုတ်တဲ့ set တစ်ခုလိုပါတယ် အဲ့ဒီဆက်မှာတစ်ခါလေးဟိုနှကောင်းတောက်ပေါ့လေနှုတ်စကားကိုတစ်ခါလေးမှာထည့်လိုက်တာနှကောင်းတောက်ကိုတစ်ခါလေးထည့်လိုက်တဲ့ဆက်တစ်ခုလိုတယ်ပြီးလို့ရှိရင်အေးရလူလို့ခေါ်တဲ့ရွက်ကိုချိတ်တဲ့ကျိုးလေးတွေကိုဆက်ကျွဲပေးဖို့လိုတဲ့ဆက်တစ်မျိုးစားတဲ့လိုပါတယ်အဲ့အရာကိုတောက်ချောက်တစ်သက်တည်းသုံးလို့အော်တိုမက်တစ်ဆက်သွားပါတယ်တောက်ချောက်မဟုတ်ဘဲနဲ့တဝက်တစ်ကက်သုံးမယ်ဆိုစီမီအော်တိုမက်တစ်မန်နျူယယ်ဆိုလို့ရှိရင်လောကမန်နျူယယ်သုံးတာပါအဲ့တော့မန်နျူယယ်မျိုးသားဆိုလို့ရှိရင်တော့လိုအပ်တဲ့အရင်းအနှီးပမာဏကသိ450ပေါင်းကျလောက်ပုံထုံကြနိုင်တဲ့အခြေအနေရှိပါတယ်ခင်ဗျာ
ဆရာဒီနှာခေါင်းဆီးထုတ်တဲ့ဆက်ရုံကိုပြည်နယ်တစ်ခုမှာဟိုဆက်ရုံတစ်ခုတည်နိုင်နေဆိုလို့ရှင်တော့မြန်မာနိုင်ငံအတွက်လုံလုံလောက်လောက်ရနိုင်တယ်လို
့တည်နိုင်တဲ့အနေအထားရှိပါတယ်အဲ့ဒီဆက်ရုံရဲ့အနေအထားကအကြမ်းများဖြင့်သူတို့ရဲ့ထုတ်လုပ်နိုင်မှုစွမ်းရည်ပေါ့အဲ့ဒီ production capacity က10မိနစ်ကိုအခု100-150ဝန်းကျင်လောက်ပါရှိပါတယ်အဲ့ဒါဆိုတော့ဒီနယ်တစ်ခုတိုင်းတစ်ခုမှာအနည်းဆုံးဆက်ရုံ3စီလောက်ရှိနိုင်မယ်ဆိုလို့ရှိရင်တော့အဲ့ဒီမှာရှိနေတဲ့ပြည်တယ်လူစုတွေအတွက်ကိုပို့ပြီးတော့သက်သာတဲ့နှုံးသားတွေပေါ့သက်သာတဲ့နှုံးသားတွေဆိုတော့အခုလောလောဆယ်ဒီကုန်ကျန်းတွေရဲ့ပေါက်သေးရရဆိုလို့ရှိရင်တော့ဘက်တစ်ခုကို30-40ပတ်ဝန်းကျင်လောက်နဲ့ထုတ်လုပ်နိုင်တဲ့အနေအထားဖြစ်သွားပါတယ်ပမာငွေ30-40ကျပ်ပေါ့လေအဲ့ဒီပတ်ဝန်းကျင်လောက်နဲ့
အခုလောလောဆယ်ရောဒီနှာခေါင်းဆီးတွေရဲ့ဈေးနှုန်းတွေဘယ်လောက်လောက်ရှိပါလဲဆရာ
ပထမပိုင်းတော့ကျွန်တော်တို့ကိုဗစ်ဖြစ်ခါသားလုံးကတော့နှာခေါင်းဆီးတစ်ခုကို900-1000လို့ဖြစ်သွားတယ်ပမာကြီးပါလေဆိုတော့အဲ့လိုဆိုတော့ဒီနှာခေါင်းဆီးရဲ့သဘာဝလည်းပဲခန္ဓာပဲဟိုတစ်ခါပဲသုံးပြီးတော့သွတ်ပြရမှာဖြစ်တဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံမှာရှိတဲ့ဤသူတွေရဲ့အဲလက်ရှိအခြေအနေပေါ့လေစားဝတ်နေအခြေအနေရတော့အဲ900-800တန်းကိုဝယ်သုံးနိုင်တဲ့အနေအထားတော့ဒီမတိုင်ကိုရှားပါတယ်ဒါကြောင့်မလို့သာပထမဦးဆုံးအဝိမက်ဆယ်အစားထိုးမယ်ဆိုတော့အဝိမက်ဆယ်ကိုကျွန်တော်တို့နိုင်ငံကဟိုလုပ်ဖို့ကြိုးစားကြတာပေါ့လေဒါပေမဲ့အဝိမက်ကတော့အပြည့်အဝတော့ကာကွယ်မှုတော့မပေးနိုင်ဘူးပေါ့ဒါပေမဲ့အခုလောလောဆယ်လက်ရှိအနေအထားအရကြည့်မယ်ဆိုလို့ရှိရင်တော့ဈေးကနည်းနည်းကျသွားပါပြီမက်ဆယ်ကစာချုပ်ရဲ့မက်ဆယ်ကအခုဆိုလို့ရှိရင်အခု50ပါတဲ့ဘူးတစ်ဘူးကိုပမာငွေ4000ကျပ်ဒီထက်ပိုပြီးတော့မျိုးစားကောင်းတာဆိုလို့ရှိရင် 9000-6000 ကျပ်ဝင်းကျင်နဲ့လောဆယ်ဝယ်လို့ရနေတဲ့အနေအထားမှာရှိပါတယ်ခင်ဗျာ
အခုလောလောဆယ်မှာအဝတ် max ကြီးထုတ်ပြီးတော့အလဲမှာပိုးမဖောက်နိုင်တဲ့ဒီအလွှာဘားကိုထည့်ရင်ရောပုံဘလိုနေမှာလ
ဲ။ဟုတ်ကဲ့အသုံးပြုလို့ပိုးအဆင်ပြေနိုင်တဲ့အနေအထားမှာရှိပါတယ်။အဝတ် max ဆိုကျွန်တော်တို့ဒီ surgical max အခုကိုကြည့်မယ်ဆိုလို့ရှိရင်လည်းပဲအပြင်းလွာပေါ့လေဒီ span bounded လို့ခေါ်တဲ့အပြင်းလွာပေါ့အဲ့ဒီအပြင်းလွာကတော့ဗာလဲဆိုလို့ရှိရင်အဓိကတော့အရင်ဆက်ဒီအရင်ဆက်အပုံပေါ့လေအဲ့ဒီအရင်ဆက်အပုံနဲ့ပုံမုံတွေကိုကာကွယ်ပေးတာပေါ့ပုံမုံတွေအရွယ်စားက10မိုက်ခရွန်လောက်ရှိပါတယ်အဲ့10မိုက်ခရွန်လောက်ကိုပထမအလွာကစစ်ထုတ်ကာကွယ်ပေးနိုင်တယ်10မိုက်ခရွန်လောက်ကိုအဲ့တော့ဒုတိယအလွာလေးကြာရောအမှန်ဆိုလို့ရှိရင်တော့ 25GSM လို့ခေါ်တာပေါ့လေဒုတိယအလွာကို25ဂရမ်ပါစကွဲယားမီတာပေါ့ဒီပိတ်တမီတာမှာအလေးချိန်ပေါ့ဒါကတော့ပိတ်ကအထူပါကိုဆိုလိုတာပါ25ဂရမ်လောက်ဒီလေးတဲ့ပိတ်မျိုးစားမျိုးကိုသုံးလိုက်မယ်ဆိုလို့ရှိရင်တော့ဒုတိယအလွာက0.3 micron အရွယ်အစားရှိတဲ့အမှုန်တွေကိုမဝင်နိုင်အောင်ကာပေးပါတယ်ဒုတိယလွာအကြမ်းများဖြင့်ကြည့်မယ်ဆိုလို့ရှိရင်ဟိုရိုးရိုးစာကြည့်ကဲမက်ကူက30အငိုင်းနှုန်းလောက်ဒီကာဝယ်နိုင်တဲ့အနေအထားမှာရှိပါတယ်ဒီ virus ကူးစက်မှုကိုပေါ့လေဆိုလိုတာကဘာလို့ကျွန်တော်တို့အဝတ်မက်ကိုလည်းပဲအဝတ်မက်နှလွာရဲ့ဈာထဲမှာအဝတ်မက်ဟိုအဝတ်မက်ကတော့ပြန်လျှော်ပြီးတုံးလို့ရတယ်ကျွန်တော်တို့ဒီစာကြည့်ကဲမက် disposable တွေကတော့ပြန်လျှော်ပြီးတုံးလို့မရဘူးအဲ့တော့အဝိမဲ့နှလွာရဲ့ကြားထဲမှာအသေးအားလေးထားပြီးတော့အထဲထဲမှာကျွန်တော်တို့ခုနက 0.3 မိုက်ခရိုလောက်ဒီကာကွယ်နိုင်တဲ့မိုက်ခရိုအရွယ်စားရှိတဲ့အမှုန်တွေကာကွယ်နိုင်တဲ့မက်ဘရောင်းဆိုတဲ့ပိဿအမျိုးအစားမျိုးကိုထည့်ပြီးတော့အဲ့ဒီပိဿအမျိုးအစားကိုအလဲအဖယ်လုပ်မယ်ပေါ့လေအဲ့ဒီအလဲအဖယ်လုပ်ပြီးသုံးမယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ကာကွယ်နိုင်တဲ့စာရင်းရှိပါတယ်ခင်ဗျာ
ချင်းနေတဲ့အထယ်လေး engineer ဦးအောင်စင်ပြောကြားချင်တယ်ပဲဒီသတင်းပတ်အတွက်သိက္ခာနဲ့နည်းပညာကဏ္ဍကိုဒီမှာပဲရှင်းလာလိုက်ပါရစေနောက်တစ်ပတ်မှာပြန်တင်ဆောင်ရွက်အောင်ပါ
အမေရိကန်ဆိုးရရဲ့သဘောထားမြင်အဘော်ကိုကြင်ပြပါတော့မယ်ရှင
်ကဘာတဝမ်းဖွံ့ဖြိုးမှုထိရောက်မှုရှိအောင်အကြံဉာဏ်ကောင်းနေတဲ့အထောက်အကူပြုနိုင်ဖို့အတွက် USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency ရဲ့ကမ္ဘာဖွံ့ဖြိုးမှုဓာတ်ခွဲခန်းကနေဖွံ့ဖြိုးမှုတီထွင်ဖန်တီးတဲ့အစီအစဉ်လေးစတင်အကောင့်ထည့်ဖော်လိုက်ပါပြီ။ဒီအကောင့်အထည့်ဖော်လိုက်တဲ့စနစ်အရာကမ္ဘာတဝန်းဘယ်နေရာဖြစ်ဖြစ်ဘသူမဆိုအကြံကောင်းတွေကိုအချိန်မရွေးတင်သွင်းနိုင်မှာဖြစ်တယ်လို့ကမ္ဘာတဝန်းဖွံ့ဖြိုးမှုဓာတ်ခွဲခန်းဆိုင်ရာယုံ အမှုဆောင်ညွှန်ကြားမှု Harry Bader အခုလိုပြောပါတယ်
The lab will work with them. It is an evidence-based process where it is paid.
ဒီတက်ခွဲကန်းဟာသူတို့နဲ့အတူတွဲလုပ်သွားမှာပါ။အထောက်အထားကိုအခြေခံတဲ့လုပ်ငန်းစဉ်ဖြစ်ပြီးလုံဆောင်မှုအတွက်အခကျင်းငွေနဲ့အထိုက်အလျောက်မှတ်တမ်းတင်နိုင်ရမှာဖြစ်ပါတယ်။ကိုယ်နိုင်ငံအတွင်းမှာရောတခြားနိုင်ငံတွေမှာပါဖွံ့ဖြိုးရေးအတွက်ဓာတ်တူပါဝင်ဖြည့်ဆည်းနိုင်အောင်စွမ်းဆောင်ရည်မြင့်မားရေးနဲ့အစဉ်အလာမဟုတ်တဲ့မိဖက်တွေနဲ့ပါပူးပေါင်းဆောင်ရွက်ဖို့ဖြစ်ပါတယ်လို့ပြောသွားတာပါ။ဖွံ့ဖြိုးမှုတီထွင်ဖန်တီးတဲ့အစီအစဉ်အားတစ်ဆင့် USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency ကအကျိုးထိရောက်မှုရှိတဲ့ရလဒ်တွေဖြစ်ထွန်းအောင်ပုဂ္ဂလိကခန္ဓာကိုအလုပ်တာဝန်ပေးအပ်လိုက်ပါတယ်ပုဂ္ဂလိကခန္ဓာပါဝင်မှုအတွက် Phoenix International Company ကိုဥပမာပြနိုင်ပါတယ်လို့ညွှန်ကြားမှုဗေဒါပြောပါတယ
် Phoenix will go out and they'll put a solar array on an individual person's home that can supply
Phoenix one နေရာလူလေအိမ်အိမ်စီရောက်သွားမယ်ဆိုလာနေအောင်ကြီးစွန့်အင်ပေးတဲ့ကိရိယာကိုတက်ဆင်ပေးပြီးတက်စစ်တအားတနေ့စာပံ့ပိုးပေးမှာပါတနေ့စာတအားကကိုလက်ကင်ဖုန်းကနေပဲငွေပေးချိန်နိုင်ပါလေအဲ့ဒီတရက်စာအတွက်33ပြားပဲကြတယ်ဆိုပါစို့ဒီလိုနီးနဲ့ Phoenix ဌာနချုပ်ကနေဆိုလာနေအောင်ကြီးလျှက်စစ်တအားကိုဂျိုဒုဆက်ွယ်ရေးရတဆင့်ဖွင့်ပေးပိတ်ပေးတာတွေထိန်းချုပ်လို့ရပါတယ်ပင်မလျက်စစ်တပ်အားဖြန့်ပြွေးလမ်းကြောင်းနဲ့လက်လမ်းမမီတဲ့နေရာတွေအတွက်လျက်စစ်တပ်အသုံးပြုနိုင်အောင်ချက်ထွက်နိုင်တဲ့နည်းလမ်းဖြစ်တယ်လို့ပြောသွားတာပါ။ဒီနေအောင်ကြီးစွမ်းအင်သုံးလျက်စစ်တပ်အားထုတ်လို့ရေးတိုးချဲ့နိုင်ရေး Phoenix ကုမ္ပဏီကယင်းနှိမ့်ညွှန်ပို့ USAID အနေနဲ့ပံ့ပိုးပေးပါရန်ပန်ကြားခဲ့တဲ့အတွက် USAID ကနေဒေါ်လာတစ်သန်းရန်ပုံငွေချိမြက်လိုက်ပါတယ်။ Phoenix ကုမ္ပဏီကိုအခု NG စွမ်းအင်ထုတ်လို့ဖြန့်ပြွေးရေးလို့အများသိကြပြီး USAID ကချိမြက်တဲ့ငွေနဲ့လုပ်ငန်းတွေတိုးချဲ့ဆောင်ရွက်နေပါပြီ။စာတက်မြောက်မှုအတွက်အရေးပါတဲ့လျှက်စစ်တပ်အားနဲ့အလင်းရောင်ပေးနိုင်စွမ်းရှိတဲ့ဝန်ဆောင်မှုအတွက်အစုရှယ်ယာရှင်တွေကိုယင်းနှိမ့်ညှို့နှံမှုပံ့ပိုးပေးပြီးပြဿနာဖြေရှင်းနိုင်ခဲ့တဲ့စံပြနမူနာတစ်ယောက်ကိုကျွန်တော်တို့တီထွင်နိုင်ခဲ့ကြတာပါ။ဒါမှသာအတက်ပညာတွေသင်ယူနိုင်ကြပြီးစီးပွားရေးတိုးတက်မှုကိုဥတီမဲ့လေယာစိုက်ပျိုးရေးထုတ်လုပ်မှုနဲ့စားနပ်ရိက္ခာရှားပါးမှုကိုဖြေရှင်းနိုင်ကြမှာဖြစ်တယ်လို့မစ္စတာဘေဒါကဆိုပါတယ်။အလွန်အမင်းဆင်းရဲမွဲတင်မှုပပြောင်းအောင်လုပ်နိုင်မယ့်အဓိကအချက်ကသူတို့တွေကိုကမ္ဘာ digital နည်းပညာအခြေခံအဆောက်အုံနဲ့ဆက်သွယ်ပေးဖို့ဖြစ်ပါတယ်။အပူတပြင်းလိုအပ်နေတဲ့အခိုက်အတန့်မှာ USAID ရဲ့ကမ္ဘာဖွံ့ဖြိုးမှုဓာတ်ခွဲခန်းကနေရန်ပုံငွေချိမြင့်မှုနဲ့ Phoenix ကုမ္ပဏီကစံပြအနေနဲ့နေအောင်ကြီးစွမ်းအင်သုံးလျှက်စစ်တပ်အားဖြန့်ဖြူးနိုင်ခဲ့တာကိုလက်တွေ့တာရကအနေနဲ့ညွှန်ကြားမှု Harry Bader ကရှင်းလင်းပြောဆိုလိုက်ကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လုပ်ပြပါရှင်။စနေနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတသိန်းနီးပါးဖြစ်လာနေတဲ့အတွက်ကာကွယ်ရေးအစွမ်းကုန်လုပ်ကြဖို့မနေ့ကတိုက်တွန်းလိုက်ပါတယ်။ကိုဗစ်နောက်ဆုံးအခြေအနေပြည်သူကိုအစီရင်ခံတဲ့သူရဲ့မိန်ကုန်းထဲမှာဒေါက်ဆန်းစုကြည်ကရွေးကောက်ပွဲအပြီးမှာအခုလိုကူးစက်မှုမြင့်တက်လာတာအပြင်မကြခင်တုန်းကတစောင်းတိုင်းအားလဲရက်တွေမှာလူစုလူဝေးတွေထပ်ဖြစ်ခဲ့တာရဲ့အကျိုးဆက်တွေလည်းထပ်ပြီးလာဖို့ရှိနေကြောင်းလည်းသတိပေးသွားပါရစေ။ထပ်ပေါ်လာနေပြီဖြစ်တဲ့ COVID-19 ကာကွယ်ဆေးနဲ့အတူနိုင်ငံတွေအနေနဲ့နောက်လာမယ့်ကပ်ရောဂါအတွက်စတင်ရင်းနှီးမြှုပ်နှံကြဖို့နဲ့ပြင်ဆင်ကြဖို့လိုအပ်ကြောင်း WHO အကြီးအကဲကတောက်ကြနေကသတိပေးပြောကြားလိုက်ပါရစေ။လက်ရှိတကဘာလုံးမှာ COVID-19 ကူးစက်ခံရသူပေါင်း 6.5 သန်းကျော်ရှိနေပြီးသေဆုံးသူပေါင်း 1.5 သန်းကျော်ရှိပါတယ်။ဂျိုးဘိုင်ဒန်ကသူ့အနေနဲ့သမ္မတအဖြစ်တာဝန်ထမ်းဆောင်ပြီးဆိုတာနဲ့အရင်ဆုံးလုံးမှာကအမေရိကန်ပြည်သူတွေအနေနဲ့ရပ်ပေါင်း100ကျော်အောင်နှာခေါင်းစည်းမဖြစ်မနေဝတ်ဆင်ကြဖို့ကိုတောင်းဆိုမှဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုတားဆီးရင်နှာခေါင်းစည်းတက်ဆင်ဖို့နိုင်ငံအနေနဲ့မဖြစ်မနေပြဋ္ဌာန်းဖို့သူကအရင်ကတည်းကတွန်းအားပေးနေတာဖြစ်ပါတယ်။ရန်နဲ့ချီတဲ့ရိုဟင်ဂျာတွေကိုဝေးလံတဲ့ဘာဆန်ချာကျွန်းကိုပို့တဲ့ကိစ္စနဲ့ပတ်သက်လို့ဝေဖန်မှုတွေပေါ်ထွက်လာပြီးတဲ့နောက်ကုလသမဂ္ဂအလူခွင့်ရေးအဖွဲ့တွေနဲ့အခြားနိုင်ငံအတိုင်းဝိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စစ်မှန်တဲ့ကြိုးပမ်းမှုတွေကိုဖျက်လို့ဖျက်ဆီးမလုပ်ဖို့ဒါမှမဟုတ်လွဲမှားစွာအတိတ်ပဲမကောက်ယူကြဖို့ဘင်္ဂလားဒေ့ရှ်အစိုးရကပြင်းပြင်းထန်ထန်တတိပေးချက်ထုတ်ပြန်လိုက်ပါတယ်တချိန်တည်းမှာပဲဒီကျွန်းကိုပြောင်းရွှေ့မှုနဲ့ပတ်သက်လို့တချို့ဒုက္ခသည်တွေဟာဖိအားပေးခံရတဲ့
တချို့တွေကပြောင်းဖို့ဆုံးဖြတ်ချက်ကိုပြန်ပြင်လိုကြတယ်လို့ကုလသမဂ္ဂအနေနဲ့ကြားသိရကြောင်းနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာတောက်ကြာနေ့ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအတွင်းရေးမှူးချုပ်ယုံရဲ့ပြောခွင့်ရစတီဖန်ဒူဂျာရက်ကပြောသွားပါတယ်။ VOA မြန်မာပိုင်းစနေနေ့ခင်းအစီအစဉ်ကိုနားဆင်ကြတာပါ။မြန်မာပြည်သူပြည်သားအားလုံးလည်း COVID-19 ကပ်ရောဂါကြီးကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေ။ကျမလူချင်းနဲ့ပါ။
This program has come to you from the Voice of America, Washington.